Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရ2014ခုနှစ်နိုဝင်ဘာလ17ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းထိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျမတင်ကြီးထိုက်ပါ
။ကျမအေသနာကျော်ပါရှင်။တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ခေါင်းဆောင်တွေကတရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးစုံအတွက်ပနားမခွင့်ပြုပေးလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရက်နီကလာရာနဲ့အမျှကမ္ဘာအင်အားကြီး၆နိုင်ငံနဲ့အီရန်နိုင်ငံကအညီအညာရေးမှုတွေဒီနေ့အင်္ဂါနေ့မှာလည်းနောက်တစ်ကြော်ဆွေးနွေးပွဲကျင်းပနေပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မသိငီ
။ကောင်းပါပြီရှင်။အနာပိုင်းတို့တားဆီးနေတဲ့ခြားကပဲတနိုင်ငံလုံးကဘကတာချောင်းသားတွေအရေးပေါ်အစီအဝေးခေါ်ယူချမယ့်အကြောင်းကိုသတင်းတွေကြေညာပြီးမှအရင်ဆုံးပြောပြပေးမှာပါ
။ဒီမှာဆက်နေဆက်တော့မှဒီနိုင်ငံလုံးဆိုင်ရာချောင်းသားတွေအရေးပေါ်အစီအဝေးဆိုတဲ့ခေါင်းစဉ်နဲ့ပေါ့အဓိကကတော့ဒီလက်ရှိအတည်ပြုထားတဲ့ပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ဒီပညာရေးဥပဒေ
ဒါတော့ဘကတာအဖွဲ့ချုပ်အတွေ့အမှုမဖြုတ်ဖြုတ်အောင်ပြောခဲ့တာပါ။တခါထိုင်းနိုင်ငံမှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေနောက်ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ကျေးဥနဲ့အမေရိကန်တို့ရဲ့ကုန်သွယ်ရေးသဘောတူညီချက်မြောက်ကိုရီးယားရဲ့လူခွေရေးချိုးဖောက်မှုစတာတွေကိုဒီညပိုင်းမှာနားဆင်ကြားရဖို့ရှိတယ်လို့နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနေညာချန်ထိုက်ရက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြဖို့လည်းရှိပါတယ်။အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုမိုက်အေးတန်နာကျော်နဲ့ကုညံဝင်းအောင်တို့ကကြေညာပေးစားပါအောင်ရှင်။
တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ခေါင်းဆောင်တွေဟာတရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးစုံအတွက်ပနားမခွင့်ပြုပေးလိုက်ပါပြီ။အမေရိကန်ဥဆောင်တင်ပြတဲ့အစီအစဉ်စာလွတ်လပ်စွာကုန်သွယ်ခွင့်ရရေးစူးစမ်းနေခဲ့တဲ့တရုတ်အစိုးရအတွက်ဒီလိုမျိုးခွင့်ပြုချက်ရလိုက်တာဟာအောင်မြင်မှုတရားလို့မြင်ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်ကဒီလိုထောက်ခံမှုရတာဟာသမိုင်းဝင်အဖြစ်ပဲလို့ APEC စီးပွားရေးအပြီးမှာအင်ကာနီကပြောသွားပါတယ်။ဒီလိုအင်္ဂါနေ့ကထောက်ခံမှုရတာဟာလွတ်လပ်စွာကုန်သွယ်ရေးအတွက်အစပျိုးလှုပ်ဆောင်ဖို့ဘလို့အထောက်အကူဖြစ်စေလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကိစ္စကိုအောင်မြင်အောင်ဘလို့အကောင့်ထဲဖော်ရမလဲဆိုတာနှစ်နှစ်လေးလာရှာဖွေခွင့်ရတာကလောလောဆယ်လက်ဆုပ်လက်ကင်ပြနိုင်တဲ့ရလဒ်ပါပဲ။တရုတ်နိုင်ငံကိုတည်တည်တသာချန်ထားခဲ့တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဆိုတဲ့အမေရိကန်ကသဘောကျတဲ့အနေမြေတပ်ဖက်ရေးနဲ့လဲဘာမှအနှောက်အယှက်မရှိပါဘူးဆိုပြီးတော့အမေရိကန်အရာရှိတွေကဒီအစီအစဉ်ကိုကြိုဆိုပါတယ်။ PK မြို့တော်မှာအင်္ဂါနေ့ကအဆုံးသတ်တဲ့ APEC ထိပ်သီးဆွေးနွေးပွဲမှာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတွေအတွက်အဓိကအလေးပေးဆွေးနွေးခဲ့ကြသလိုအမေရိကန်သမ္မတဘရက်အိုဘားမားအင်္ဂါနေ့ဗုဒ္ဓဘူးနေ့တွေမှာတရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတော့လဲဒီကိစ္စပဲအဓိကပြောဆိုခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့ညပိုင်းမှာတော့သမ္မတအိုဘားမားနဲ့တရုတ်သမ္မတရှီရိုညစာအတူသုံးဆောင်ကြမှာပါ။ဗုဒ္ဓနေ့မှာဆိုရင်မစ္စတာအိုဘားမားရဲ့နိုင်ငံတော်ခီးစဉ်ဒစိတ်ဒေသအဖြစ်နဲ့တရားဝင်ပြောဆိုဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းကတော့အစင်းမြင့်ဤပညာသုံးထုတ်ကုန်တွေပေါ်မှာကောက်ခံတဲ့အခွန်တွေကိုပယ်ဖြတ်ပေးမယ်ထူးခြားတဲ့သဘောတူညီချက်တစ်ခုကိုအမေရိကန်နဲ့တရုတ်တို့ရရှိခဲ့ကြပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာအီဘီလာကဂရုလေယာဉ်ပင်မော်ဒဇင်နှင်းမြုပ်ပြီးလူ300ကျော်သေဆုံးမှုအတွက်ရည်ရင်မှုကိုတောင်ကိုရီးယားတရားရုံးတစ်ခုကထောင်ဒဏ်36နှစ်ချမှတ်လိုက်ပါတယ်။ဧပြီလ16ရက်နေ့တုန်းကနှင်းမြုပ်သွားတဲ့ဆဲဝူဂရုအသင်းမောကိုစွန့်ခွာမှုအတွက်ပေါ်ဆာမှုနဲ့အပြစ်ရှိတယ်ဆိုပြီးရည်ရင်မှုလီဂျောင်ဆော့ကိုကွမ်ဂျူတရားရုံးကဒီကနေ့အမိန့်ချလိုက်တာပါ။ဒါပေမဲ့လည်းလူအများပြားကိုတပ်ဖြတ်မှုဆိုင်ရာဆွဲချက်အတွက်တော့အပြစ်မရှိကြောင်းတရားရုံးကဆုံးဖြတ်ပါတယ်။အဲ့ဒီဆွဲချက်အတွက်တည်တံပေးဖို့အစိုးရရှေ့နေတွေကရှောက်လဲထားတာဖြစ်ပြီးအပြစ်ရှိကြောင်းဆုံးဖြတ်ခရင်တည်တံချမှတ်ခံရမှာဖြစ်ပါတယ်။ရေရင်ရဲ့အင်ဂျင်နီယာချုပ်ကတော့ဒဏ်ရာတဲ့ရေရင်ဝန်ထမ်းနှစ်ဦးကိုမကူညီတဲ့အတွက်လူသတ်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်အနှစ်30ချမှတ်ပါတယ်။ကျန်တဲ့ဝန်ထမ်း73ဦးပေါ့ပြစ်မှုအမျိုးမျိုးနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးထောင်ဒဏ်5နှစ်ကနေအနှစ်20အတွင်းအသီးသီးချမှတ်လိုက်ပါတယ်။တရားရုံးရဲ့အခုဆုံးဖြတ်ချက်တွေထွက်ပေါ်လာပြီးသိမှကြခင်မှာပဲစီရင်ချက်တွေပေါ်မကျဉ်းနဲ့ကြတဲ့တည်ဆုံးသူမိသားစုဝင်တွေကတရားရုံးအပြစ်မှာစန္ဒပြခဲ့ကြပါတယ်
။ဟောင်ကောင်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတောင်းဆိုပြီးတော့သတင်းဘက်တွေအတော်ကြာတပိတ်စခန်ဖွင့်နေသူတွေလမ်းတွေပေါ်မှာနေရယူထားတာကနေပြီးတော့ဖယ်မပေးဘူးဆိုရင်ဖမ်းခံရမယ်လို့ဟောင်ကောင်အစ်မြင့်အရာရှိသူကသတိပေးသွားပါတယ်။ဆန္ဒပြနေသူတွေလမ်းတွေပေါ်ကနေငင်းငင်းကြမ်းကြမ်းနဲ့မြင်းမြန်ဆန်ဆန်ထွက်သွားကြဖို့ဟောက်ကောင်အစိုးရအတွင်းဝင်ချုပ်ကယ်ရီလမ်ကဒီကနေ့ပဲတိုက်တွန်းသွားတာပါ။အ အဲ့လိုမှမဟုတ်ရင်ရဲကအဲ့ညာကိုဝင်ရှင်းမလားဒါပေမဲ့အဲ့လိုမျိုးလဲဘယ်တော့လုံးမလဲဆိုတာပြောမသွားပါဘူးကျောင်းသားတွေဥဆောင်တဲ့ဆန္ဒပြသူတွေဟာအရင်ဆွေးနွေးပွဲတွေမှာရိုးသားမှုမရှိဘူးလို့ဆိုပြီးတော့လက်ရှိအချိန်မှာဆွေးနွေးဖို့အလားအလာသူမမြင်ဘူးလို့ဟောင်ကောင်အစိုးရအဖွဲ့ရဲ့ဒုတိယအစိုးရအမြင့်ဆုံးတာဝန်ရှိသူဖြစ်တဲ့လမ်ကပြောပါတယ်တနင်္လာနေ့မှာတော့ဆန္ဒပြနေရာတွေကနေပြီးတော့ထွက်ခွာဖို့ညှင်းဆန်တဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးနိုင်တယ်လို့ဟောင်ကောင်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တဲ့အတွက်နှစ်ဖက်ကြားတိုက်ခိုက်မှုတွေပြန်ဖြစ်လာမှာစိုးရိမ်နေကြပါတယ်။အရင်ကဖြစ်ရတွေမှာဆိုရင်ဆန္ဒပြပွဲတွေကိုရဲကနှိမ့်နှင်းဖြိုခွဲဖို့လုံနေတာတွေကနေပြီးတော့တံပြန်တက်ရောက်မှုဖြစ်ပြီးတော့ဆန္ဒပြပွဲတွေပို့ပြီးတော့ကြီးထွားသွားစေပါတယ်။တခါမှဆိုရင်တော့ဆန္ဒပြသူအရေးအတွက်တင်ကြန်တန်တီရှိခဲ့တာပါ။2019ခုနှစ်မှာကျင်းပမယ့်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုဒီမိုကရေစီနှိကျလှုံ့ဆော်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာဖြစ်ပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကိုတရုတ်အစိုးရလိုလားသူတွေပါဝင်တဲ့ကော်မတီကအတည်ပြုရမယ်လို့ဩဂုတ်လမှာတရုတ်အစိုးရကကြေညာထားပါတယ်ရှင်
။အိန္ဒိယနိုင်ငံအလယ်ပိုင်းချက်တီစကားပြည်နယ်ကအစိုးရကျန်းမာရေးစခန်းတွေမှာတားကြောဖြတ်တဲ့ခွဲစိတ်မှုကြောင့်အနည်းဆုံးအမျိုးသမီး10ဦးသေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။တားကြောဖြတ်ဖို့ခွဲစိတ်ကုသမှုခံယူနေတဲ့အမျိုးသမီး80ကျော်မှာ24ဦးကိုစနေနေ့တုန်းကဆေးရုံတင်လိုက်ရကြောင်းချက်ဒီစကားပြည်နယ်ဘီလာစပူးမြို့ကော်မရှင်နာမင်းကြီးဘိုရာကပြောပါတယ်ခွဲစိတ်မှုအပြီးမှာအမျိုးသမီးတွေကိုအိမ်ပြန်ပို့ခဲ့ပေမဲ့နောက်ပိုင်းသူတို့ကိုဆေးရုံတင်လိုက်ရကြောင်းဆိုပါတယ်တားကြောဖြတ်ပြီးနှလုံးခုန်နှုံးမြန်လာတာအော့အန်တာစတဲ့ဖြားနာတဲ့လက္ခဏာတွေကိုတွေ့ရတယ်လို့သူကပြောပါတယ်ဆေးရုံကိုရောက်လာသူတွေကိုမေးမြန်းရမှာတော့တားကြောဖြတ်ခွဲစိတ်မှုတွေကို9မိနစ်လောက်သာအချိန်ယူလုပ်ပေးကြောင်းပြောပါတယ်။တန်းထောင်ချီပြီးရှိတဲ့လူရည်များတဲ့အိန္ဒိယနိုင်ငံမှာလူရည်ထိန်းချုပ်ဖို့အတွက်ပြည်내အစိုးရတွေကဇနီးမောင်နှံတွေကိုတားကြောဖြတ်ဖို့မဲလုံးပေးဆွဲဆောင်လေးရှိပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9323ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1505รู้เนี่ยบ่ทุ่ลื่นปีนี่บ่ได้ครับ
VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ Iran Nuclear အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရနီးကပ်လာတာနဲ့အများကမ္ဘာ့အင်အားကြီး6နိုင်ငံအုပ်စုနဲ့ Iran နိုင်ငံကညှိနှိုင်းရေးမှုတွေအခုအင်္ဂါနေ့မှာနောက်တစ်ကြော်ဆွေးနွေးပွဲကျင်းပသွားပါတယ်။ Iran နိုင်ငံသားရေးဝန်ကြီး Javad Zarif American နိုင်ငံသားရေးဝန်ကြီး John Kerry ဥရောပသမဂ္ဂကိုယ်စားလှယ် Catherine Ashton တို့၃ဦး၂ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာထူးခြားတဲ့ရလဒ်မရှိဘဲနဲ့အခုဆွေးနွေးပွဲထပ်လုပ်တာဖြစ်ပါတယ်။ Iran နဲ့နိုင်ငံတကာအကြားမှာပြည်ပြေဆုံးပြီးတော့အရှိတီမြဲမဲ့သဘောတူညီချက်တရက်ရလာဖို့တစ်နှစ်နီးပါးကြာအောင်လို့နှစ်ဖက်လုံးကကြိုးပမ်းနေကြတာပါ။သဘောတူညီချက်ထွက်ဖို့ကနအူးသမတ်ရက်ကိုလည်းနောက်ထပ်6လတိုးပြီးတော့နိုဝင်ဘာလ24ရက်နေ့နောက်ဆုံးထားဖို့ရွှေ့ဆိုင်းခဲ့ပါတယ်။အမေရိကန်ပြည်အောင်စုဗြိတိန်ပြင်သစ်ရုရှားနဲ့ဂျာမနီတို့အနေနဲ့အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်နိုင်မှုအာမခံချက်လိုလားနေပါတယ်။တစ်ဖက်မှာတော့အီရန်ဘက်ကလည်းသူ့ဘက်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်ပေးစေချင်တာပါ။တခြားသတင်းတစ်ခုမှာတော့ရုရှားကစောက်ပေးထားတဲ့အီရန်ရဲ့နျူကလ িয়ার စက်ရုံနေရာမှာနျူကလ িয়ার ဓာတ်ပေါင်းပုံနှစ်ခုထပ်ပြီးတော့စောက်လုပ်ဖို့အတွက်ရုရှားနဲ့အီရန်တို့သဘောတူခဲ့ကြပါတယ်။သဘောတူညီမှုကိုမော်စကိုမြို့တော်မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒီသဘောတူညီချက်ထဲမှာတော့ဆောက်လုပ်မဲ့ဆက်ရုံတွေကို IAEA အနုမျိုးစွမ်းရည်အေဂျင်စီကအတည်ပြုပေးပြီးတော့စောင့်ကြည့်ဖို့ပါဝင်ပါတယ်ရှင်
။ယူကရိန်းနိုင်ငံအရှေ့ကျန်းမှာမလေးရှားလေကြောင်းပိုင်လေယာဉ်ပျက်ကျခဲ့တဲ့ကိစ္စကိုစုံစမ်းရေးအရှိန်မြှင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဩစတြေးလျဝန်ကြီးချုပ်ထိုနီအာဘော့တို့ကသဘောတူလိုက်ကြပါတယ်။ပီကင်းမြို့တော်မှာကျင်းပနေတဲ့ APEC Asia Pacific စီးပွားရေးထိပ်သီးဆွေးနွေးပွဲရဲ့ဘေးပန်းအဖြစ်ခေါင်းဆောင်တဦးအင်ကာနီဒီကနေ့တွေ့ဆုံရမှာဇူလိုင်လတုန်းကပြစ်ကျခဲ့တဲ့လေရင်ကိစ္စအဓိကလွှမ်းမိုးခဲ့တယ်လို့ရုရှားအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လေရင်ပြစ်ကျခဲ့မှုမှာရုရှားအစိုးရပါဝင်တယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကိုရင်ဆိုင်ပြောဆိုမယ်ဆိုပြီးဩစတြေးလျဝန်ကြီးချုပ်အဘော့ကလက်တလောချင်းချောက်ခဲ့တာကြောင့်သူတို့နှစ်ဦးရဲ့ဆွေးနွေးပွဲကိုအများကအထီးချာစောင့်ကြည့်နေကြတာပါ။ဩစတြေးလျဝန်ကြီးချုပ်ကသူချင်းချောက်ထားတဲ့အတိုင်းလုံမသွားဘူးလို့မစ္စတာပူတင်ရဲ့ပြောခွင့်ကဆိုပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာပီကင်းမြို့တော်မှာကျင်းပခဲ့တဲ့အေးပက်ထိပ်သီးဆွေးနွေးပွဲရဲ့ဘေးဘန်းဖြစ်တဲ့တခဏတာတွေ့ဆုံခဲ့ကြပါတယ်။သူတို့နှစ်နိုင်ငံသားမှာသဘောထားကွဲလွဲနေတဲ့ကမ္ဘာအရေးကိစ္စတချို့ကိုဒီအေးပက်ညီလာခံမှာဆွေးနွေးခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားနဲ့သမ္မတပူတင်တို့ဟာတရုတ်သမ္မတရှီဂျင်ပင်တစ်ဖက်တစ်ချက်မှာနေရာယူထားပြီးတော့စကားစီမီပြောခဲ့ကြပါတယ်။အဓိကဆွေးနွေးပွဲပြင်ပမှာတော့အမေရိကန်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံချိန်ကတစ်နေ့လုံးမှာစုစုပေါင်း15မိနစ်နဲ့မိနစ်20လောက်ကြာခဲ့တယ်လို့အမေရိကန်သမ္မတအင်ဗီရောကပြောပါတယ်ရှင်
။စစ်ပြက်များအောင်မေးဘွယ်နေအခမ်းအနားတွေကိုအမေရိကန်နိုင်ငံတော်ဝန်ကျင်းပနေရမှာကျွန်တော်တို့အခုအတန်လှည့်နေတဲ့အချိန်တော်အတွင်းဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ပွဲကတော့လူအစီအကားဆုံးလို့ဆိုနိုင်ပါတယ်။အစိုးရရုံးပိတ်ရဲ့ဒီကနေ့မှာအမေရိကန်လွှတ်တော်ကက်ပီတယ်အဆောက်အုံရှိတတဲ့အမျိုးသားရင်းမြစ်တစ်လျှောက်မြက်ခင်းမြစ်မှာလူ8,000လောက်လာရောက်ဆင်နွှဲကြမယ်လို့ခန့်မှန်းထားပါတယ်။ဒီ concept for ဗလာသူရဲကောင်းစစ်တီတွေကိုဂုံပြတဲ့ပွဲဖြစ်တတ်မှတ်ပြီးဖျော်ဖြေနေကြတာလည်းဖြစ်ပါတယ်စစ်ပြံများအောင်မေ့ပွဲနေ့ကို1919ခုနှစ်အရင်တုန်းကတော့စစ်ပြေငြိမ်းရေးနေ့အဖြစ်စတင်သုံးဆခဲ့ပြီးနောက်ပိုင်းမှာပြောင်းလဲခေါ်ပေါ်ခဲ့တာပ
ါထိတ်တန့်ရောက်တဲ့နေ့ကိုမတ်ရီတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet စာမျက်နှာ bami.voanews.com မှာလည်းအခုအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတွေကိုပြောပြပေးမှာပါရှင်အငင်းပွားဝေရအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတနိုင်ငံလုံးကဘာကတတက္ကသចောင်းသားတမကចောင်းသူចောင်းသားរីအာနာပိုင်တို့တားဆီးပိတ်ပင်နေတဲ့ကြားကပဲအရေးပေါ်အစီအဝေးခေါ်ယူဖို့ပြင်ဆင်နေပါတယ်။အငင်းပွားဝယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးဆွေးနွေးပွဲကိုတော့မနေ့ပြန်နိုဝင်ဘာလ12ရက်နေ့ကစလို့2ရက်ကြာရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်။အပြည့်အစုံကိုမတ်စုမုံကတင်ပြထားပါတယ်ရှင်။
အမျိုးသားလွတ်တော်ပြည်သူလွတ်တော်မှအတည်ပြုပြီးတော့သမ္မတဦးသိန်းစိန်လက်မှတ်ရေးထိုးပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေဟာကျောင်းသားတို့ရဲ့ဆန္ဒပညာရှင်တွေရဲ့အကြံပြုချက်ကိုလက်မခံဘဲပြထမ်းခဲ့တယ်ဆိုပြီးကျောင်းသားတွေဘက်ကဆန္ဒပြကန့်ကွက်မှုတွေလုပ်ခဲ့တာပါ။အဲဒီနောက်မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကာတာနဲ့တက္ကသိုလ်ကျောင်းသားတက်မကတာကတာအဖွဲ့ဝင်ကျောင်းသားတွေကဦးဆောင်ပြီးတော့တနိုင်ငံလုံးကကျောင်းသားတွေရန်ကုန်မှာစုဝေးပြီးပညာရေးဥပဒေနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကျင်းပဖို့ရှင်နေကြတာပါဒီအစည်းအဝေးအတွင်းမှာကျောင်းသားတို့ကြားအမြင့်ချင်းဖလဲဆွေးနွေးကြမယ်အဓိကအကြောင်းချက်တွေနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာရဲ့အတွင်းအမှုမဖြုတ်ဖြုတ်အောင်ကအခုလိုပြောပြပါတယ
်နိုဝင်ဘာ12ရက်တုန်းမှာဒီနိုင်ငံလုံးဆိုင်ရာကျောင်းသားတို့ရေးပေါ်အစည်းအဝေးဆိုရဲခေါင်းစဉ်နဲ့ပေါ့အဓိကတော့ဒီလက်ရှိအတည်ပြုထားတဲ့ပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ဒီပညာရေးဥပဒေအပေါ်မှာကျောင်းသားတို့အနေနဲ့ဘလို့ချက်တွေကိုကျွန်တော်မတင်ရဘူးဘလို့ချက်တွေကိုတော့ကျွန်တော်သဘောမချဘူးဆိုတာကိုဝိုင်းပြီးတော့ဆွေးနွေးကြမယ်ကျွန်တော်တို့အဲ့ဒီမှာအတည်ပြုဆုံးဖြတ်ချက်ထားကြမယ်ဒီဒုတိယနေ့မှာကျမတို့အဲ့ဒီကျမတို့ရဲ့ဆုံးဖြတ်ချက်တွေရလာဖို့အတွက်ဘယ်လိုနည်းလမ်းမျိုးတွေတုံးပြီးတော့ကျမတို့ဆက်ပြီးတော့စူးစမ်းသွားကြမလဲဆိုတာကျမတို့ဆုံးဖြတ်မယ်ပေါ့နော်ပထမနေ့နဲ့ဒုတိယနေ့ဆုံးဖြတ်ချက်ကိုကျမတို့အဲ့ဒီတတိယဒီ73ရက်24ရက်စတဲ့ဖြစ်ပေါ့နော်အဲ့နောက်ရက်တရားစပြီးတော့ကျမတို့ data အတိအကျမှာလည်းဖြစ်ဖြစ်ပေါ့ဒါမှမဟုတ်ကျမတို့အဲ့မှာကြလာတဲ့ပုံစံအမျိုးမျိုးအရာကျမတို့ဆက်ပြီးတော့အကောင့်ထည့်ပေါ်သွားမှာပါဟုတ
်ကျောင်းသားတွေအနာဂတ်အတွက်တိတ်ကိုအရေးကြီးတဲ့ပညာရေးဥပဒေတစ်ခုပြဋ္ဌာန်းရေးပညာရေးဆိုင်ရာမူဝါဒတွေချမှတ်နိုင်ရေးမှာကျောင်းသားတို့ကိုယ်တိုင်ပါဝင်ဆုံးဖြတ်နိုင်မှုအတွက်အခုလိုအရေးပေါ်အစည်းအဝေးကျင်းပရတာဖြစ်တယ်လို့လည်းတက္ကသိုလ်ကျောင်းသားတမကတာကတာအဖွဲ့ဝင်တကုံတက္ကသိုလ်ကျောင်းသားတမကပြည်ပဆက်ဆံရေးတာဝန်ခံကိုပိုင်ရဲသူကလည်းဆိုပါတယ
်ကျွန်တော်တို့ကတော့တာကတာဘာကတာပေါင်းပြီးတော့ဒီအစည်းအဝေးမှာမြန်မာပြည်ဥပဒေပတ်သက်ပြီးတာမကတော့တော့အတက်မှလည်းထွက်လာအောင်ကြိုးစားပြီးတော့မြန်မာပြည်ဥပဒေပတ်သက်ပြီးတာမကတော့သဘောထားဒီလိုဆိုတော့ကျွန်တော်ထောက်ပြပါမယ်ဒီအစိုးရနေပြီးတော့ဒီလွှတ်တော်နေပြီးတော့ဒီပြည်တိုင်းဥပဒေကိုကျွန်တော်တို့ကျောင်းသားတွေတူတူရဲ့အကြံလုံးဝနားမထောင်ဘဲနဲ့မပါဘဲနဲ့သူတို့ကရေးဆွဲခဲ့တယ်ဒီဆက်ပြီးတော့ကျွန်တော်တို့တွေဆောင်ွက်ရှင်တဲ့အချိန်မှာလှုပ်ပြီးတော့အတီးကျူးရကြတယ်ပေါ့အဲ့ဒီကပတ်သက်ပြီးကျွန်တော်ကျောင်းသားသမားတွေဒီတာကတာပါကတာတွေကကျွန်တော်တို့ဆန္ဒကြီးကြားကြတာ
နိုဝင်ဘာလ12ရက်နေ့နဲ့13ရက်နေ့နှစ်ရက်ဆက်တိုက်ရန်ကုန်မှာကျင်းပမယ်နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကိုအာဏာပိုင်တွေဘက်ကတောက်လျှောက်ဆိုသလိုတားဆီးပိတ်ပင်မှုတွေလုပ်နေပေမဲ့လို့မဖြစ်ဖြစ်အောင်ကျင်းပသွားမှာဖြစ်တယ်လို့ဘာကတာအတွင်မှုမဖြုတ်ဖြုတ်အောင်ကဆိုပါတယ
်ဒီနေ့နေရာကျောင်းသားတွေရောက်တယ်မှပထမအဦးဆုံးဖိတ်ခါတွေဒီပန်းဖလက်တွေမှာကျွန်တော်ဆက်ပြီးရေးထားတာကခဝဲတဲ့မြင်းလူနေကျောင်းပေါ့နော်ခဝဲတဲ့မြင်းလူနေကျောင်းကလည်းကျွန်တော်တို့လက်ခံတယ်ကျွန်တော်တို့ဒီမှာလည်းညီနိုင်ရအဆင်ပြေတဲ့အတွက်ခဝဲတဲ့မြင်းလူနေကျောင်းမှာလို့ခုကျွန်တော်စူးစမ်းခဲ့တယ်ဒါပေမဲ့အဲ့ဒီနေရာမှာလည်းလာပြီးတော့ဒီအုတ်ထုတ်ရေးအာဏာပိုင်နေရာလာပြီးတော့ပေါ့နော် တော့အခါကျတော့ခွေခွေချက်မြင့်မြင့်ကြောင်းမှလည်းသူတို့မှအထက်ခဲအများကြီးဆိုင်ရတယ်။အဲကျမတို့နေရာပြောင်းသွားတဲ့အနေအထားဖြစ်လာပါတော့နော်။ဒီနာရေးကူညီပေးမတိုင်ခင်မှာလည်းကျမတို့ထားနေရာတွေမှာလိုက်ပြီးတော့စုံစမ်းတာတွေထိတ်ဆက်တာမျိုးတွေရှိရတယ်။ဒါပေမဲ့အလားတူလည်းအဲ့ဒီနေရာတွေကိုလည်းလိုက်ပြီးတော့ဖိအားပေးထားတာမျိုးတွေရှိရပါတော့နော်။တော့လည်းဆိုတော့နာရေးကူညီမှုအတင်းကိုကျမတို့ထိတ်တာထပ်ပြီးတော့ထုတ်ပြီးတော့ကျမတို့အဖွဲ့အစည်းတိတိကိုလည်းဖိတ်ပြီးပါပြီ။နိုင်ငံရေးအဖွဲ့အစည်းတွေတောင်းတာအဖွဲ့အစည်းတွေအားလုံးလည်းကျမတို့ဖိတ်ပြီးပါပြီ။တော့အခုလောက်ခါနေကြမှာမနေ့ကလုံးဝဒီနေ့ညနေမှာတခါထပ်ပြီးနိုင်ငံကူညီမှုအတင်းကိုထပ်ပြီးတော့တားမြစ်မှုကထပ်ပြီးတော့ဖြစ်လာတယ်။ဥဆောင်နေတဲ့ကျောင်းသားတွေဥဆောင်နေတဲ့လူတွေကိုထပ်မံကြားမြစ်တိတ်ပင်တာမျိုးဖမ်းပြီးရမျိုးတွေလည်းရှိကအကောင်ရှိလာနိုင်တယ်ကျမတို့ကတော့မဖြစ်မနေကျမတို့ရည်ရထားတဲ့အလန်းညောင်တိုင်းကျမတို့ဆက်ပြီးတော့သွားမှာဒီစည်းဝေးကိုမဖြစ်မနေကျင်းပါမယ်စည်းဝေးမှာဆုံးဖြတ်ချက်ကျလာတဲ့လုံခြုံရေးအလုပ်တွေလည်းကျမတို့မမေ့မတုံဆက်ပြီးတော့ကြိုးစားသွားကြအောင်ပါ
အမျိုးသားပညာရေးဥပဒေမူကြမ်းအပေါ်မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေနဲ့မြို့တော်တော်များများမှာဘာကသာတာကသာကျောင်းသားတက်မကဝင်အဖွဲ့ဝင်ကျောင်းသားတွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားဒုတွေအားလုံးမျက်နှာစုံညီစည်းဝေးကြမယ်။ဒီစည်းဝေးဖြစ်မြောက်နိုင်မှုမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေနောက်နိုင်ငံရေးအင်အားစုတွေဘက်ကလည်းဝိုင်းဝန်းဆွေးနွေးအကြံပြုထားကြပါတယ်ရှင်။
မဆုမဆူစီတင်ပြပေးခဲ့တာပါ။အခုကတော့ထိုင်းနိုင်ငံမှာရောင်းစားခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုကြည့်ချင်အောင်ပါရှင်။ထိုင်းနိုင်ငံတောင်ပိုင်းချွန်ပူရီခရိုင်အချောင်လီစိတ်ကငါးပန်းလီပေါ်မှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသား6ဦးတို့ထွက်ပြေးခဲ့ကြတာမှာ2ဦးပျောက်ဆုံးနေပါတယ်။ငါးပန်းလီကန့်ကတ်ချိန်မှာထွက်မပြေးနိုင်အောင်ပိတ်လောင်ထားတဲ့ကြားကထွက်ပြေးလာသူတွေက4ဦးကိုတော့ထိုင်းရဲတွေကထိန်းသိမ်းထားပြီးတော့စစ်ဆေးမေးမြန်းနေပါတယ်။ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံ AR တိုင်းနဲ့မွန်ပြည်နယ်ကနေအလုလာလုတ်ကင်ကြတဲ့မြန်မာနိုင်ငံသား6ဦးဟာထိုင်းနိုင်ငံရဲ့ငါးဖမ်းလှေပေါ်မှာရောင်းစားခံခဲ့ရတာကြောင့်9ရက်နေ့မနေ့ပိုင်းမှာထွက်ပြေးခဲ့ကြပါတယ်။သူတို့တဲက4ဦးကိုတော့ Star Head ရဲစခန်းကရဲတွေကဖမ်းမိခဲ့ပြီးတဲ့နောက်စစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ရမှာလူကုန်ကူးခံရတာကိုသိရှိခဲ့ရကြောင်းအလုသမားတွေကိုတွားရောက်အကူအညီပေးခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတဦးဖြစ်တဲ့ကိုမင်းဦးကအခုလိုပြောပြပါတယ်။
ကိုရနေမနေ့နာရီကျော်လောက်မှာသူတို့ကိုအခန်းဖြည့်ပြီးတော့ခတ်ထားတဲ့အခန်းကနေပြီးတော့သူတို့ကဟိုဗလင်းမောက်တကားကိုဖြတ်ဖြတ်ပြီးတော့မှတခါအပြင်ကိုအဲ့ဒီတကမာကြီးကိုဖွင့်ဖွင့်ပြီးတော့သူတို့ဆက်ပြေးလာကြတာဆက်ပြေးလာတော့အားလုံးပေါင်း6ယောက်ပြ6ယောက်မှာ2ယောက်ကပင်နေအောင်ရောက်သွားတယ်မသိဘူးသူတို့4ယောက်ကစထားရဲ့ရေခန်းရေနဲ့တွေ့ပြီးတော့လေအဲသူတို့ရေကဆင်းနေတဲ့အဲ့ဒီအဲသူတို့ဖြတ်ပြေးလာမှပြီးပြီးတော့မှတခါနာသူတို့တော့ခတ်ထားတဲ့နေရာတို့အလုပ်ရှင်တွေကိုလိုက်ကြခိုင်းမှာသူတို့လိုက်ကြတော့အခန်းကိုလည်းလိုက်ကြတယ်နောက်ဟိုပင်နင်းခေါ်တာပေါ့နော်အဲ့ဒါကိုဖမ်းမိလို့ရ
လွတ်မြောက်လာသူတွေကတော့အသက်22နှစ်အရွယ်မောင်ဖြိုးငိမ့်အောင်အသက်30နှစ်အရွယ်မောင်ကျော်စွာ21နှစ်အရွယ်မောင်ဆိုးလင်းပိုင်29နှစ်အရွယ်မောင်ထွန်းထွန်းဝင်းတို့ဖြစ်ကြပါတယ်နောက်နှစ်ဦးကတော့ဘဲကိုထွက်ပြေးသွားတယ်ဆိုတာမသိရပါဘူးသူတို့တွေဟာထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်မြို့ကနေဝင်ရောက်လာကြတာဖြစ်ပြီးသူတို့ကိုမြန်မာပွဲစားနှစ်ဦးကလက်လွဲရောင်းချခဲ့ပြီးတဲ့နောက်ထိုင်းပွဲစားလက်ကနေလှေပေါ်ကိုရောင်းစားတာခံခဲ့ရတယ်လို့ဆိုပါတယ
်သူတို့ထွက်လာတော့အလုံးပေါင်း73ယောက်73ယောက်မှမှသူတို့6ယောက်ကိုရောတော်လေး6ယောက်ကိုကြတော့အဲ့ဒီအလုပ်ဟိုတနေရာမှာလုပ်ရမယ်ဆိုပြီးတော့ပေါ့နော်ဒါပေမဲ့တကယ်တကယ်စပြီးတော့သူတို့ခေါ်လာတော့ကြတော့သူတို့ဘန်ကောက်နဲ့ဘန်ကောက်အတွင်းနဲ့တောင်ဝင်းမှာရှိတဲ့အဲဒီဆက်ရုံဒီမှာလုပ်လို့ရမယ်ပတ်စပို့တွေဘတ်တွေလုပ်ပေးမယ်ပေါ့သူတို့ခေါ်လာတာသူတို့ဆက်ဆံဖြစ်တဲ့အုပ်စုမှာ3ယောက်ပါမယ်ဒီဇင်များ3တွဲက3စုံတွဲမိန်းကလေးတယောက်ထားလာခဲ့ပြီးသူတို့6ယောက်ကိုကျတော့ဒီအဲဒီခေသေးကိုခေါ်လာပြီးရောင်းထားလိုက်တာ
လက်ရှိမှာတော့ပထုံဌာနီမှာရှိတဲ့ယာယီထိသိမ်းရေးစခန်းကိုပို့ထားပြီးသူတို့အမှုကိုစစ်ဆေးနေစေဖြစ်ပါတယ်စစ်ဆေးပြီးတဲ့အခါမှာတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်အခုဆိုရင်မြန်မာနိုင်ငံကော့တောင်ဘက်ချမ်းမှာလည်းလူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာသူတွေကိုထားတဲ့ယာယီကယ်ဆယ်ရေးစခန်းကိုမကြသေးခင်ကပဲဖွင့်လှစ်ထားပြီးဖြစ်ပါတယ်တချို့ကတော့ထိုင်းနိုင်ငံကပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်။ရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED အဖွဲ့ကပြောဆိုတာကတော့ဒီနှစ်ထဲမှာပဲယာနဲ့ချီရှိတဲ့မြန်မာရွှေပြောင်းလူသမားတွေအပါအဝင်မြန်မာဘင်္ဂလားနယ်စပ်ကနေလှေစီးပြေးရောက်လာတဲ့ဒုက္ခသည်တွေလည်းရောင်းစားခံရမှုတွေကြုံနေရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းနဲ့ပင်လယ်ဆာလုပ်ငန်းတွေမှာလုပ်ကင်ဖို့အတွက်မြန်မာနိုင်ငံသားတွေရောင်းစားခံနေရကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းဝေဖန်မှုတွေရှိနေတာပါလူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို တရားတူစောင့်ကြည့်စည်ရင်ထဲမှာထည့်ထားပေမဲ့မြန်မာရွှေပြောင်းလို့တမအများအပြားတွားရောက်အလုပ်လုပ်ကင်နေကြတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရား3အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရအနေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံပြီးလူကုန်ကူးမှုပပတ်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားထားပါတယ်။ဇွန်လ25ရက်နေ့ကပဲနိုင်ငံသားလူ့သမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိန့်အမှတ်80မြင်းဆောင်2995ခုကိုလည်းထုတ်ပြန်ထားခဲ့တာပါဒီထဲမှာလူကုန်ကူးမှုလောက်အားခေါင်းပုံဖြတ်မှုတွေအလုပ်သမားတွေကိုအနိုင်ကျင့်စော်ကားတာတွေမရှိရဖို့တွေပါဝင်ပေမဲ့မြန်မာနိုင်ငံကအလုပ်ကင်ရှာဖွေဖို့လာကြတဲ့ယာနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေဟာလူပွဲစားတွေရဲ့လိန်လေခေါ်ဆောင်တာကိုခံရပြီးထိုင်းငါးဖန်းလေတွေနဲ့ရာဘာချန်တွေစက်ရုံတွေမှာအလုပ်လုပ်ဖို့အတွက်ရောင်းစားခံနေရပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းထောက်မှတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။အင်္ဂါနေ့ညချမ်းအတွက်မြန်မာဆန်ရသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးခြင်းပါတယ်။တမရအိုဘားမားရဲ့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကြားဆေးဘက်သုံးပစ္စည်းတွေနဲ့ဗီဒီယိုဂိမ်းလိုအဆင့်မြင့်နည်းပညာသုံးပစ္စည်းတွေတင်ပို့မှုမှာအခွန်လျှော့ချနိုင်မယ်။နားလည်မှုသဘောတူညီချက်တရရရှိခဲ့ပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့လူခွင့်ရေးကိစ္စတွေတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေမှာကွဲလွဲချက်တွေရှိပေမဲ့ဒီခီးစဉ်ဟာတရုတ်နဲ့အမေရိကန်နှစ်ပြည်တော်ဆက်ဆံရေးအတွက်အခွင့်အလမ်းကောင်းတစ်ခုအဖြစ်နှစ်ဖက်ခေါင်းဆောင်တွေကမျှော်လင့်ထားကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းထောက် Luis Ramirez ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်အာရှပစိဘိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ဖို့သမ္မတဥပမာတရုတ်နိုင်ငံကိုရောက်သွားတဲ့ချင်းဟာနှစ်နိုင်ငံကြားချစ်ကြည်ရင်းနှီးမှုကိုပြဖို့အချိန်အခါခေါင်းလို့ပြောရပါလိမ့်မယ်။တရုတ်နိုင်ငံကလည်းသမ္မတဥပမာကိုဂုံပြူတပ်ဖွဲ့တွေနဲ့ကော်ဇွန်နီခင်းပြီးတခန္ဓာနာကြိုဆိုခဲ့တာပါ။သမ္မတဥပမာရဲ့ဒီခီးစဉ်အဓိကရွေချက်ကအေဘက်ထေသီစီဝေးဘွဲကိုတက်ရောက်ပြီးဒေသတွင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုဖြစ်ပါလေ။အစည်းအဝေးမစခင်အင်ဒိုနီးရှားနဲ့ဩစတြေးလျခေါင်းဆောင်တွေကိုသူတွေ့ဆုံခဲ့ပါလေ။ဒီခီးစဉ်ကိုသွားရောက်တဲ့အဓိကရွေချက်ထဲမှာအမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့တရုတ်နိုင်ငံကရှိနေတဲ့တန်တရားနဲ့စိုးရိမ်မှုတွေကိုဖယ်ရှားဖို့လည်းဖြစ်ပါတယ်။သူကစီဝေးမှာအခုလိုပြောပါတယ
်။ The United States welcomes the rise of a prosperous, peaceful and stable China.
အမေရိကန်ပြည်ထောင်စုအနေနဲ့ချမ်းသာကြွယ်ဝပြီးငြိမ်းချမ်းသာရတဲ့တည်ငြိမ်တဲ့တရုတ်နိုင်ငံဖြစ်ပေါ်လာတာကိုကြိုးဆိုပါတယ်။ကျွန်တော်ဒါကိုထပ်ပြီးပြောချင်ပါတယ
်။သမ္မတဥပမာရဲ့တရုတ်နိုင်ငံခီးစဉ်ဟာချစ်ကြည်ရင်းနှီးမှုကိုပြသတဲ့အထိမ်းအမဲ့လက္ခဏာခီးစဉ်တစ်ခုဖြစ်သလိုစီးပွားရေးအရနှက်ဆိုင်တဲ့ဆက်ဆံမှုတွေနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။ဒီခီးစဉ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုကိုလာတဲ့တရုတ်နိုင်ငံကကျောင်းသားတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ကမ္ဘာလက်ခီးတွေပို့ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနေထိုင်နိုင်မဲ့ဗီဇာတက်တန်းတိုးပေးပန်အစီအစဉ်ကိုသမ္မတဥပမာကကြီးညာခဲ့ပါတယ
်။ Under the new arrangement, student and exchange visas will be extended to 5 years.
အရပညာသင်ကြားရေးအပြန်လှန်လာရောက်လည်ပတ်တဲ့ကျောင်းသားတွေအနေနဲ့မနက်အထိနေထိုင်နိုင်မှာဖြစ်ပါတယ်။စီးပွားရေးနဲ့ခီးသွားခွင့်ပြည်ဝင်ခွင့်ဗီဇာတွေကို10နှစ်အထိလာရောက်ခွင့်ရမှာဖြစ်ပါတယ်
။ဒီလိုသဘောတူညီချက်တွေရှိတဲ့ဆိုရင်လည်းတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားလူခွင့်ရေးကိစ္စလိုအဓိကခွဲလွဲချက်တွေကတော့ရှိနေပါသေးတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်တွေမကြသေးခင်ကပဲအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်လို့နှစ်နိုင်ငံအကြားအမြင်သဘောထားမတူတာတွေကရှိနေပါတယ်။ကွန်ဒွေဆိုင်ရာကွဲလွဲချက်တွေကလည်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားအချိန်တိုတိုအတွင်းဖြည့်ရှင်းလို့ရမယ့်ပြိပခါတွေမဟုတ်သေးပါဘူး။ဒေသအတွင်းမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစလုံးကဒေသတွင်းနိုင်ငံတွေနဲ့စီးပွားရေးလှုပ်ဆောင်ရမှာအပြိုင်ဆိုင်ဆွဲဆောင်နေကြတဲ့အချိန်လေးဖြစ်ပါလေ။တနင်္လာနေ့ကပဲသမ္မတဥပမာဟာပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒေသတွင်းကွန်ဒွေဆိုင်ရာဟန်တားတွေကိုလျှော့ချပြီးသဘောတူညီချက်တွေရအောင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားခဲ့ပါလေ။မနေ့ကညကတော့ဒီကောင်းဆောင်တွေကနိုင်ငံတကာကောင်းဆောင်တွေနဲ့တွေ့ဆုံတဲ့အထိမ်းအမှတ်အေဘက်ထေသီစီဝေးချင်းပါတဲ့အထိမ်းအမှတ်အဖြစ်မိရှုမိပန်းတွေပြပောက်ခဲ့ပါတယ်ဘလိုပဲကွာချက်တွေရှိပေမဲ့လည်းတရုတ်နဲ့အမေရိကန်နိုင်ငံအကြားဆက်ဆံရေးဟာပို့ပြီးတော့အနာဂတ်မှာတောက်ပကောင်းမွန်မယ်ဆိုပြီးနှစ်နိုင်ငံကောင်းဆောင်တွေကယုံကြည်ထားကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်အခုကတော့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေအခြေအနေကိုကြည့်ကြရအောင်ပါမြောက်ကိုရီးယားကထိမ့်သိမ်းထားတဲ့အမေရိကန်နှစ်ဦးမကြာသေးခင်ကပြန်လည်လွတ်မြောက်လာတာနဲ့ပတ်သက်ပြီး
ဒီလိုလွတ်မြောက်လာတဲ့အခြေအနေနောက်ကွယ်မှာဘာတွေရှိတယ်လဲဆိုတာမေးခွန်းတွေဖြစ်နေပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစ်မြင့်အရာရှိကြီးတွေကို ICC နိုင်ငံတကာတရားရုံးတင်ဖို့အမေရိကန်ပြည်ထောင်စုကလှုံ့ဆော်လာတာကိုဟန်တားလိုတဲ့သဘောဖြစ်မယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းဆိုးမြို့တော်ကနေ VOA သတင်းတောက် Brian Ferran ကသတင်းပေးပို့လာပါတယ်ကိုသားညုံဦးကပြောပြပေးမှာပါရှင်
မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားကနက်ဘီနဲ့မက်သူးမီလာတို့နှစ်ဦးပြန်လွတ်ရေးညှိနှိုင်းဖို့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့နေရာမှာအမေရိကန်အမျိုးသားထောက်လှမ်ရေးအကြီးအကဲ James Clipper အနေနဲ့အလျှော့ပေးလိုက်လျောမှုတွေမလုပ်ခဲ့ပါဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကတော့ပြောပါတယ်။သူတို့နှစ်ဦးဟာဒီမြောက်ကိုရီးယားဆူရကိုရန်လိုတဲ့အပြုအမူလုပ်ရက်တွေကျူးလွန်ခဲ့တာကြောင့်ဆိုပြီးတော့လှုပ်ကြမ်းတဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခံထားရတဲ့သူတွေပါ။မြောက်ကိုရီးယားပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်မပြောင်းမလဲရှိနေတော့မယ်လို့အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနပြောခွင့်ရသူဂျန်ဆာကီကတုံ့ပြန်ပြောခဲ့ပါတယ်။လူခွင့်ချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာအရေးယူဖို့ကုလသမဂ္ဂဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံထားတယ်လို့လည်းဂျန်ဆာကီကပြောသွားပါတယ်
။ Nothing has changed about our concerns about North Korea's human record or abysmal human rights record.
မြောက်ကိုရီးယားရဲ့အလိုမင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကျမတို့ရဲ့စိုးရိမ်မခင်ဖြစ်မှုတွေရှိနေတုံးပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စိတ်ကူးတွေဆွဲဆောင်နိုင်ရည်တွေနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းမပြောင်းမလဲရှိနေတုံးပါပဲ
။လူသားတူရဲ့လူမှုအဖွဲ့အစည်းတရားလုံးကိုကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity အတွက်ဒီမြောက်ကိုရီးယားတာဝန်ရှိသူတွေကိုကုလသမဂ္ဂအနေနဲ့အရေးယူဖို့မကြခင်မဲခွဲဆုံးဖြတ်ပွဲရှိနေပါတယ်။လွတ်လပ်တဲ့ကုလသမဂ္ဂကော်မရှင်တစ်ခုရဲ့မှတ်တမ်းအရဆိုရင်တော့မြောက်ကိုရီးယားနိုင်ငံတွင်နိုင်ငံရေးကျင်းသားသတိကြော်ရှိနေပြီးတော့လူသားမှုကြေကျွံပြုမှုညှဉ်းပန်းနှိစက်မှုလိင်မန်းဆိုင်ရာအတင်းအဓမ္မပြုကျင့်မှုအဓမ္မကိုယ်ဝင်ဖျက်ချခိုင်းမှုစတဲ့လူမဆန်မှုတွေအတော်များများကျူးလွန်မှုတွေလည်းရှိနေပါတယ်။ပမောခယွန်မွန်ဂျင်းဟာဒီတောင်ကိုရီးယားဆိုးမျိုးတော်ကမြောက်ကိုရီးယားလိလာရေးဆိုင်ရာတက္ကသိုလ်ကဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုမျိုးကုလသမဂ္ဂဆုံးဖြတ်ချက်မထွက်နိုင်အောင်လုံးပန်းနေပြီးတော့အမေရိကန်ကျင်းသားနှစ်ဦးကိုလွှတ်ပေးလိုက်ခြင်းအဖြစ်အမေရိကန်နဲ့အခြားနိုင်ငံတွေကသူတို့ပေါ်ယက်တိကျက်သဘောထားပြော့ပြောင်းလာစီဘူးမျှော်လင့်ထားတာဖြစ်မယ်လို့သူကသုံးသပ်ပါတယ်
။북한입장에서가장시급한것은 UNS의 대북 인권 문제
မြောက်ကိုရီးယားလူခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂဖြစ်နေတဲ့အကြောင်းအရာကိုဖြေရှင်းဖို့အခုချိန်မှာမြောက်ကိုရီးယားဘက်ကတကယ့်ကိုလိုအပ်နေတာပါလို့သူကကိုရီးယားဘာသာစကားနဲ့ပြောသွားတာပါ။ဒါအပြင်ဒီ ICC ကိုတင်မဲ့ကိစ္စရမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးနာမည်မပါဘူးမြောက်ကိုရီးယားဘက်ကကြိုးပမ်းမှလည်းဖြစ်တယ်လို့သူကဆိုပါတယ်။ကင်ဂျုံအမတ်ဆွေရအနေနဲ့ဒီအပြောင်းလဲလုပ်ဖို့ကြိုးပမ်းနေတယ်ဆိုတာကိုပြဖို့ဆက်ဆံရေးနီးနာတရအနေနဲ့အကျဉ်းသားတွေကိုလွှတ်ပေးတာမျိုးကုလသမဂ္ဂလူခွင့်ကူစလဲကိုနိုင်ငံတွင်းလာဖို့ဖိတ်ခေါ်တာမျိုးတွေလုပ်နေတာလို့မြောက်ကိုရီးယားလူခွင့်ဆိုင်ရာ Citizens Alliance အဖွဲ့ကဂျူအနာဟော့ဆန်နီကပြောပါတယ်။ဒါပေမဲ့လည်းဒါတွေဟာအသေးမွှားကိစ္စရက်လေးတွေဖြစ်ပြီးတော့ဖိနှိပ်ချုပ်ချယ်မှုစနစ်ကြီးပြောင်းနေပါပြီဆိုတာကိုပြဖို့မလုံလောက်ပါဘူးလို့သူကတော့ဝေဖန်ပါတယ်။
So we have to if they started to release political prisoners.
ကျွန်တော်ယူဆကတော့နိုင်ငံရေးအကျဉ်းသားတွေကိုသူတို့စပြီးတော့လွှတ်မယ်ဆိုရင်သူတို့အနေနဲ့တကယ်ကိုပြောင်းလဲဖို့ကြိုးပမ်းနေတယ်ဆိုတာကိုအာမခံမှုညှိနှိုင်းမှုတွေလုပ်လာမယ်လို့ထင်တယ်။ဒါမဲ့လည်းတကယ်တမ်းပြောင်းလဲမှုတွေလို့တော့ကျွန်မကမမြင်ပါဘူး
။မြောက်ကိုရီးယားကအမှုအကျင့်တွေပြောင်းလဲလာဖို့မြောက်ကိုရီးယားကိုထိစပ်ညှိနှိုင်းမှုတွေလုပ်ဖို့ဆိုတာကိုထောက်ခံကြပြီမယ်လို့ဒီလူခွင့်ချိုးဖောက်မှုတွေကိုတော့မြောက်ကိုရီးယားအနေနဲ့တာဝန်ယူရလိမ့်မယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကတော့ပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆွန့်ဖို့ခိုင်မာတဲ့ခြေလှမ်းတွေလှမ်းမလာဘဲနဲ့တော့မြောက်ကိုရီးယားပေါ်ကိုထိစပ်ဆက်ဆံမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။ဒါပေမဲ့လို့လူခွန်ကြီးတိုးတက်လာမှုအပေါ်မှာတော့အဲ့လိုမျိုးတိတိပပသတ်မှတ်ချက်မျိုးတွေမရှိပါဘူး။ဒါဟာဆွေးနွေးစရာဖြစ်တယ်လို့ဟိုဆန်နီယက်ကပြောပါတယ်။
But it's always like that that unfortunately the nuclear issue
nuclear ကိစ္စကြီးကလူခွင့်ရေးကိစ္စပေါ်မှာလွှမ်းမိုးနေတာတော့မကောင်းပါဘူးဒီအတွက်လည်းဒီလောက်အချိန်အကြာကြီးမြောက်ကိုရီးယားဘက်ကလူခွင့်ရေးချိုးဖောက်မှုတွေကို impunity လို့ခေါ်တဲ့အုပ်ချုပ်မှုအာဏာပိုင်တွေကရာဇဝတ်မှုတွေမှာကင်းလွတ်ခွင့်ရနေတာတွေခွင့်ပြုထားသလိုဖြစ်နေပါတယ
်မြောက်ကိုရီးယားကို ICC မှာတရားစွဲဆိုဖို့ကုလသမဂ္ဂမှာမင်းမခွဲခင်မှာတော့ဒီ American ဘက်ကမြောက်ကိုရီးယားလူခွင့်ဆိုင်ရာထုကိုယ်စားလှယ်ရောကုလသမဂ္ဂရဲ့ထိတ်တန့်လူခွင့်ရေးစုံစမ်းရေးမှုရောအခုဒီသတင်းပတ်ထဲမှာတောင်ကိုရီးယားနိုင်ငံကိုသွားနေပါတယ်။သူတို့ဟာအဲ့ဒီမှာတော့အစိုးရတာဝန်ရှိသူတွေနဲ့ဒီမြောက်ကိုရီးယားဘက်ကကူးပြောင်းခိုလုံလာသူတွေကိုတွေ့ဆုံပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့မေးမြန်းစုံစမ်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြပေးခဲ့တာပါရှင်။အင်္ဂါနေ့ညချမ်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညာချမ်းမှာသောရရှင်များရှင်သောရရှင်တို့ကုနာဆင်နေကြရတဲ့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနီညာပိုင်းထုတ်လင်းချက်တွေကိုလိုင်းတိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်ကာနီညာပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါပါ။သမ္မတဥပမာကအီရတ်မှာရှိတဲ့တပ်ဖွဲ့ဝင်အင်အားကိုလက်ရှိအရေးအတွက်ထက်နှစ်ဆတိုးပြီးဆေးလွတ်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာနေမြေတော်များများကိုသိမ်းပိုက်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကိုခြေမုံရေးနောက်ထပ်ခြေလှမ်းတစ်ခုလှမ်းဖို့အချက်ပြလိုက်တာလို့လဲ CBS ရုပ်မြင်သံကြားမှာပြောဆိုသွားခဲ့တာပါ။ VOA သတင်းထောက်မိုက်ကယ်ဘိုးမန်သတင်းပေးပို့ထားတာကိုဒီသတင်းပါအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအဖြစ်နဲ့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ရက်ကမေဂန်တပ်ဖွဲ့တွေကိုပြန်ခေါ်ဖို့သမ္မတဥဘာမာပဲအရင်ကခရီးပေးခဲ့တာ
။
ကိုနေလောက်ဂျာမာအီရက်ကမေဂန်ရဲ့စစ်ပွဲပြီးဆုံးသွားလိမ့်မယ်လို့သမ္မတဥဘာမာကိုယ်တိုင်ပြောခဲ့တာပါ။အခုတော့အစ္စလာမ်စစ်သွေးကြွတွေကိုတံပြန်တိုက်ခိုက်နေတဲ့အီရက်စစ်တပ်ဖွဲ့တွေကိုစစ်ပစ္စည်းတွေတင်တန်းနေပေးနေအောင်နောက်ထပ်မေဂန်တပ်ဖွဲ့ဝင် 1,500 လောက်ထပ်လွတ်မယ်ဆိုပြီးသမ္မတဥဘာမာကပြောပါတ
ယ်The air strikes have been very
General Becker Thosis Sarame အခြေအနေမှာရှိနေပါတယ်။ American ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာထိရောက်ပြီး IS စစ်သွေးကြွတွေရဲ့လုံခြုံရေးရော့ကြအောင်နောက်သူတို့ရှေ့ကိုဆက်မတိုးနိုင်အောင်ထိထိရောက်ရောက်ဟန်တာထားတာပါ။အခုတော့ကျွန်တော်တို့ဘက်ကမြေပြင်တပ်တွေလိုလာတယ်။အစွန်းရောက်ဖွဲ့တွေကိုပြန်မောင်းထုံးမဲ့ IRA မြေပြင်တပ်ဖွဲ့တွေလိုအပ်တာပါ
။ Republican ဘက်ကဝေဖန်သူတွေကတော့ American ပြည်ထောင်စုနဲ့နိုင်ငံတကာကပံ့ပိုးထားတယ်ဆိုရင်တော့မှ IRA တပ်ဖွဲ့တွေအနေနဲ့ IS စစ်သွေးကြွတွေကိုရက်တီတိုက်နိုင်စွမ်းတကယ်တမ်းရှိပါမလားဆိုပြီးတန်တရားဖြစ်နေကြတော့မှပဲ Republican အောက်လွှတ်တော်အမတ် Darrell Issa က ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောခဲ့ပါတယ
် When it comes to the Sunni Shia divide that the Maliki government created
အရင်နိုယီအယ်မာလီကီအစိုးရဖန်တီးခဲ့လို့ Sunni နဲ့ Shia တွေအကြားအကွဲအပြဲတွေဖြစ်ပေါ်ခဲ့ပြီးသူတို့မှာရှိတဲ့နှစ်ဖက်လုံးအတူပါနိုင်တဲ့စစ်တပ်တစ်ခုဖွဲ့စည်းရတာတိတ်ကိုခက်ခဲသွားခဲ့ပါတယ်ကျွန်တော်တို့လေ့ကျင့်ပေးထားတဲ့တပ်ဖွဲ့ဝင်၈သိန်းလောက်အင်အားတွေကလည်းတကယ်တမ်းတိုက်ချင်စိတ်ရှိတဲ့ချေချေမြင့်မြင့်အင်အားဟုတ်မဟုတ်ကြည့်ရအောင်ပါပါတကယ်တမ်းကြရင်တော့အစ္စလာမ်အစိုးရတွေဝင်လာတာနဲ့ထွက်ပြေးသွားကြလို့ကြံခဲ့တဲ့အီရတ်တပ်ဖွဲ့ဝင်အင်အားက၂သိန်းခွဲလောက်ပဲရှိတော့တာပါ
ပါတဂိုစစ်တပ်နောက်ကျကတော့ခုထပ်ပြီးဆီလွတ်လိုက်တဲ့အမေရိကန်တပ်တွေအနေနဲ့လာမယ့်နှစ်အတွင်းအီရတ်စစ်တပ်ရဲ့တပ်ခွဲ၉ခုနဲ့ကတ်လူမျိုးစုတပ်ခွဲ၄ဖွဲ့တပ်ခွဲ၃ခုကိုတိုးချက်တင်ဒန်းနေပေးသွားမယ်လို့ပြောပါတယ်တချို့တဲမှာဆွေရောက်တက်ဖွဲ့တွေရဲ့ခြေစိုက်စခန်းတွေကိုလေကြောင်းကားတွေထိုးစစ်ဆင်တိုက်ခိုက်နေတာတွေလည်းဆက်လက်အိုးမှဖြစ်ပါတယ်။အီရတ်ကိုဆီလွတ်လိုက်တဲ့အမေရိကန်တပ်ရင်အားတွေထတ်တိုးတဲ့တချို့တဲမှာသမ္မတဥဘာမာကတော့အမေရိကန်တပ်ဖွဲ့တွေအနေနဲ့အီရတ်စစ်မြေပြင်မှာတိုက်ခိုက်ရေးတာဝန်တွေကိုတော့ယူမှမဟုတ်တဲ့အကြောင်းအခိုင်အမာထပ်မံပြောဆိုနေပါတယ်။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်ဆုမွန်နဲ့အတူတင်ဆက်မယ်။အင်ကာနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါညချမ်းပါခင်ဗျာ။အင်ကာနေ့ညပိုင်းထိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြန်မာနိုင်ငံကြီးနဲ့ပတ်သက်လို့ရှေ့တိုးနေလားနောက်ဆုံးနေလားဆိုတဲ့ကိစ္စပါ။ဘာလို့လဲဆိုတော့အခုရပိုင်းတွင်းမှာပဲမြန်မာပြည်နိုင်ငံရေးမြန်မာအထူးပြည်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေဟာရှေ့မရောက်တော့ဘူးဆိုတော့တုံသက်ချက်တွေဝေဖန်တာနေအတော်လေးကျဲလောင်လာပါတယ်ဒီပေါ်မှာဆွေးနွေးမှာပါကျွန်တော်အဓိကပေါင်းဆွေးနွေးပေးဖို့ဆိုတော့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ယောက်ကတော့မြန်မာနိုင်ငံရေးလေးလာတုံသက်သူဆိုင်းဆရာလည်းဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တစ်ခုကတော့ဒီ ASC ခေါ်တဲ့ဒီအာရှလူခွင့်ကောင်စီက လူခွင့်ရှိနေဦးမင်းလွင်ဖြစ်ပါတယ်သူတို့နှစ်ဦးလုံးတွေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတုံ့တန်မှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဒေါက်တာဆုကြည်စင်းသာရှင်းလင်းပွဲလုပ်ပါတယ်အဲ့မှာသူအတူလေးတစ်ခုပြောသွားပါတယ်အဲ့ဒါလေးကိုကျွန်တော်ဖွင့်ပြချင်ပါတယ်
I don't think the reform process is going forward I don't think we're going backwards yet
လက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်နေတဲ့အခါမှာအခုတွားနေတဲ့အခါမှာရှေ့ကိုလည်းမတွားပါဘူးတဲ့သူကတော့နောက်လည်းဆုတ်တာတော့မမြင်ရပါဘူးတက်နေတဲ့သဘောဖြစ်တယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့သုံးသပ်ချက်ကိုပြောသွားပါတယ်အဲ့တော့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုဒီအမြင်မေးချင်ပါတယ်ဒေါက်တာရေမျိုးသိန်းဒေါက်ဆန်းစုကြည်ကပြောသွားလို့နားနဲ့ပတ်သက်လို့သဘောတူပါလားခင်ဗျအ
ဲကျွန်တော်ကတော့အကျမ်းမြင့်တော့သဘောတူပါတယ်ဗ
ျဟုတ်ကဲ့အကျမ်းမြင့်ဆိုတာဘယ်လိုမျိုးလဲရှေ့တိုးတာဒေါက်ဆန်းစုကြည်ကနောက်ဆုတ်တယ်လည်းမပြောပါဘူ
းဟုတ်ကဲ့ဟိုလက်ရှိနိုင်ငံရေးပြည်ပကြောင်းလေးရတော့ကဏ္ဍတော်နဲ့လည်းမှာတက်နေတယ်လို့ပြောလို့ရပါတယ်ဒါနဲ့တချို့ကဏ္ဍတွေမှာဆိုလို့ရှိရင်တော့အတန်အသင့်နောက်ကူတော့လည်းပြန်ဆုတ်တဲ့သဘောမျိုးတွေတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ဦးမင်းလွင်ဦးလည်းအခုတခါလေးမေးလိုက်ချင်ပါတယ်ဒေါက်ဆန်းစုကြည်ခုနကပြောသွားတယ်နိုင်ငံရေးချင်းတွေကပြည်ပပြောင်းလဲမှုတွေကရှေ့လည်းမတူနောက်လည်းမဆုတ်ဘူးတက်နေပါတယ်အဲ့တော့လူခွင့်ရှူတောင်းတရားဥပဒေစိုးမိုးမှုရှူတောင်းနေပတ်သက်လို့ဦးမင်းလွင်ဦးဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ပါကျွန်တော်တို့ဒီအစိုးရသစ်တက်လာပြီးတဲ့နောက်ပိုင်းမှာဒီရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးတန်နေတယ်ဆိုတာကအခုမှမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်နှစ်လောက်ကဖြစ်နေတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီသမရဥသိန်းစိန်တက်လာကာသကာလမှာတော့လူခွင့်ရေးဒီကောင်းလာကြအောင်လူလတ်တဲ့အသင်းဖွဲ့တွေဖွဲ့စည်းနိုင်ကြအောင်ရောတော့ journalist တွေသတင်းစာစာမျက်နှာတွေလူလတ်ခွင့်တွေပြီးတည်အောင်ရှိခဲ့ပေမဲ့လေလွန်ခဲ့တဲ့တနည်းခွဲကြော်ကြော်လောက်ကစပြီးတော့တဖြည်းဖြည်းနဲ့ဒီခွင့်ရေးတွေဆုံးရှုံးလာတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်အခွင့်ရေးတွေကရပ်နေတာကြားလာပြီလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီလိုသုံးသပ်မှုတွေနဲ့ပတ်သက်လို့ဒီမြန်မာအစိုးရပြန်ကြားရေးဝန်ကြီးဦးရထွတ်ကကျွန်တော်တို့ပြီးခဲ့တဲ့တနေ့ကပဲကျွန်တော်တို့ဒီ VOA ရန်ကုန်ရုံးကဒေါက်ခင်စိုးဝင်းနဲ့အင်တာဗျူးမှာသူပြောတာတခုရှိပါတယ်။အဲ့ဒါလေးကိုလည်းကျွန်တော်ထုတ်လွှင့်ပေးချင်ပါတယ်။
အဲ့ဒါမလို့အိုဘားမားနဲ့စတူတဲ့ချိန်တုန်းကကျွန်တော်တို့ကသူ့ဘက်ကအဆိုပြုချက်တွေကိုကျွန်တော်သဘောတူခဲ့ခြင်းသည်ကျွန်တော်တို့ဘာလို့ပြလဲဆိုတော့တမန်တော်ကြီးဦးသိန်းစိန်ခေါင်းဆောင်နဲ့မြန်မာအစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားလုံးကိုနိုင်ငံတကာစံနှုန်းများနဲ့အညီဆောင်ရွက်ဖို့အတွက်နိုင်ငံရေးတန်ဋိဌာန်ချမှတ်မှုရှိတယ်ဆိုတော့ကျွန်တော်ပြခဲ့တာအဲ့လိုရှိခဲ့တဲ့အတိုင်းနဲ့ကျွန်တော်တကယ်တမ်းအကောင့်ထည့်ဖို့ခဲ့တယ်တော်တော်အဲ့ဆက်တချက်မှာမိုင်းကြည့်မယ်ဆိုတချို့ဟာတွေကအစိုးရတစ်ခုတည်းလုပ်လို့ရတာရှိတယ်တချို့ဟာတွေကျတော့ကျွန်တော်တို့အခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရတယ်ရှိတယ်အဲ့တော့အမိုင်းပြောသွားတဲ့ဒီကရသမကဒီလူခွေမဟာမင်းကြီးယုံဖွင့်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်နဲ့သူနဲ့ဆွေးနွေးခဲ့ပါတယ်အဲ့တော့ခုချိန်မှာကျွန်တော်ဘယ်အခြေအနေမှာရှိလဲဆိုရင်သူတို့ဘက်ကဒီသဘောတူစာချုပ်တဲ့ proposal တင်ထားရှိတယ်ကျွန်တော်ဘက်က counter proposal ပြန်တင်ထားတာရှိတယ်ဒီမှာကျွန်တော်ရှိနေပေါ့တိုးတော့အဲ့လိုရှိနေမှာကျွန်တော်ဒီလုပ်ငန်းကိုရပ်ထားတာမဟုတ်ဘူးသူတို့ယုံမဖွင့်ရသေးမယ်လက်ရှိကျွန်တော်ထင်တယ်တစ်နှစ်လောက်ရှိပါပြီသူတို့စီကကိုယ်စလဲ3ယောက်ကမြန်မာနိုင်ငံမှာရက်ရှိလာများနေထိုင်ပြီးတော့မှအထူးသဖြင့်ရခိုင်ပြည်နယ်မှာရှိတဲ့လူခွေချင်းတွေကိုလေ့လာနိုင်ရှိတယ်ဆိုတော့တနည်းအားဖြင့်တော့တရားဝင်မဖွင့်မယ် unofficially လုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောလို့ရတယ်။အဲရခိုင်ပြည်နယ်မှာရှိတဲ့ဟာလာဒီမွတ်စလင်လူနည်းစုနဲ့ပတ်သက်လို့တရားဝင်ရောက်တည်ဖြစ်စေမရောက်တည်ဖြစ်စေလူသားတယောက်ရဲ့ကျွန်တော်ရဲ့အခြေခံအခွင့်အရေးတော့ကျွန်တော်တို့ပေးဖို့အသင့်မယ်။အဲ့တော့ရခိုင်ပြည်နယ်မှာကြည့်မယ်ဆိုရင်မနှစ်ကနောက်ဆုံးကျွန်တော်တို့တန်တော်မှာဖြစ်ခဲ့ပြီးနောက်ပိုင်းမှာကျွန်တော်တို့ဒီပဋိပက္ခတွေမဖြစ်အောင်ကျွန်တော်တို့တားဆီးနိုင်ခဲ့တယ်။နှစ်ကတော့ကျွန်တော်တို့ရခိုင်ပြည်နယ် action plan ကိုကျွန်တော်အကောင့်ထဲဖော်နေတယ်။သုံးကတော့ကျွန်တော်နိုင်ငံသားဖြစ်တဲ့သူတွေကို82ခုနှစ်ဥပဒေနဲ့အညီဖြစ်နိုင်အောင်ကျွန်တော်စီစဉ်မှုတွေစားပြီးတော့လုပ်နေတယ်။လေးကတော့ကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးကျွန်တော်တို့အိမ်မှာပြန်ပြီးတော့မှလုပ်ငန်းဆောင်ရွက်နေပြီ။နောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်သူတွေရဲ့အခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စပေါ့။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ကတော့ဒါလွတ်ဒီအခြေခံဥပဒေမှာပြဋ္ဌာန်းထားပြီးသားရှိပါတယ်။တချို့ဟာတွေကလွတ်တော့သဘောနဲ့ပြင်လို့ရတယ်။တချို့ဟာတွေကတော့ကျွန်တော်ပြည်သူ့ဆန္ဒခံယူအောင်။အဲ့ဒီနှစ်ခုနဲ့အညီလုပ်နေတဲ့ကာလပတ်လုံးအစိုးရအနေနဲ့တော့လည်းကောင်းတပ်မတော်အနေနဲ့တော့လည်းကောင်းကျန်တဲ့နိုင်ငံရေးပါတီတစ်ခုဖွဲ့ချင်းတော့လည်းကောင်းဘာမှကန့်ကွက်စရာအကြောင်းမရှိပါဘူး။အဲ့ဥပဒေနဲ့မကြီးတဲ့နီလနဲ့ပြင်တော့ဒါကျွန်တော်တို့တင်းကျင်းအေဂျင့်ရွတ်ကျွန်တော်တို့ဝေဖန်ရတာထောက်ပြတာထိမ့်သိရမျိုးလို့ရှိကောင်းရှိနိုင်တာပေါ့နောက်တစ်ခါမိုင်းပြောတဲ့တပ်မတော်ရဲ့ခန့်ခန္ဓာပေါ့နော်အဲ့တော့တပ်မတော်ကိုယ်တိုင်ကိုကဟဲ့လားတစ်ချိန်မှာသူတို့ကနိုင်ငံရေးနေပြန်နေလို့မှဆုတ်ခွာသွားမယ်ဆုတ်ခွာသွားမယ်ဆိုတာသူတို့ပြောထားပြီးသားပ
ါဟုတ်ကဲ့ဒါကတော့ပြန်ကြားရေးဝန်ကြီးဦးရထွတ်ကနေပြီးတော့ကျွန်တော်တို့ view မြန်မာပိုင်းရန်ကုန်ရုံးတောင်ကန်ဒေါက်ခင်စိုးဝင်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲဒီတွေ့ဆုံမေးမြန်းကမှပြောသွားတာပါအဲ့တော့ကျွန်တော်လူခွင့်ရေးကိစ္စကြီးလက်ပါနေတော့ဦးမင်းလင်းကိုမေးချင်ပါတယ်ခုနကဦးရထွတ်ပြောသွားတဲ့ထင်မှာတော့တမနာအိုဘားမားနဲ့တမနာဦးသိန်းစိန်တို့တွေ့ကြတဲ့ခါမှာလက်ရှိပြည်ဝင်ပြောင်းလဲရေးလုပ်ငန်းတွေအတွက်သူကအချက်၁၁ချက်ကိုကတိကဝေပြုခဲ့တာရှိပါတယ်။ဒါပေမဲ့ American ဘက်ကပြောနေတာဒီ၁၁ချက်ကပြည့်စုံအောင်မလုပ်နိုင်သေးဘူးဆိုတော့ဝေဖန်တာလည်းရှိတယ်။ခုနကဒေါ်ဆန်းစုကြည်ပြောရင်လည်းရှေ့မရောက်ဆိုတဲ့အခြေအနေရှိတယ်။အဲ့တော့လူခွေနဲ့ပတ်သက်လို့သူတို့ကတော့လုတ်ပါတယ်လို့တော့ပြောပါတယ်။အဲ့တော့ကိုမင်းလုံဘယ်လိုမြင်ပါလဲ?
ဟုတ်ကဲ့ပါကျွန်တော်တို့သွားပြည်ထောင်ဝန်ကြီးဦးရဲတို့ပြောသွားသလိုပါเนาะဒီလူခွင့်ရေးကော်မရှင်ရဲ့ရုံးဝယ်ဖွင့်ဖို့အတွက်ကိုကျွန်တော်တို့မစ္စတာကင်တာနာရဲ့နောက်ဆုံးတက်တမ်းမကုန်ခင်ကတည်းကသဘောတူထားခဲ့တာဖြစ်တယ်အဲ့တော့အဲ့ဒီကိစ္စကိုတကယ်တမ်းအပွင့်ဝင်လင်းနဲ့ဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အတွင်းမှာတော့၎င်းရန်ကုန်မြို့မှာတော့၎င်းကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့ရုံးဝယ်ကိုဖွင့်နိုင်ရင်လူတွေရဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေကိုတိုင်ကြားနိုင်မယ်ပို့ပြီးတော့လည်းထိထိရောက်ရောက်ဆောင်ရွက်နိုင်မယ်ဆိုတာကိုအစိုးရဘက်ကစိုးရိမ်ခံတူတယ်။ဒါကြောင့်လည်းသူတို့ကဒီတရားဝင်ဖွင့်ပွင့်မပြုသေးတော့လည်းပဲလူ၃ဦးကိုကိုယ်စားလှယ်၃ဦးကိုရခိုင်ပြည်နယ်ဘက်မှလေးလာခွင့်ပေးထားတယ်ဆိုတာဒါရခိုင်တနီယာတွေဝင်ဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံတဝန်းလုံးနဲ့လွှမ်းခြုံတဲ့အတိုင်းတော့မဟုတ်ပါဘူး။အဲ့တော့ဒီလိုမျိုးလူ့ခွင့်ရေးကော်မရှင်ရုံးဖွင့်ပေးတယ်ဆိုရင်တော့မှကျွန်တော်တို့ကအများကြီးစဉ်းစားဖို့ရအချက်အလက်ရှိတယ်ဥပမာအဖြစ်ကျွန်တော်တို့တီရိလင်ကဥပမာကြီးကျွန်တော်တို့တော်တော်များများရထားတယ်အဲ့တော့အစိုးရကိုယ်တိုင်ကလူ့ခွင့်ရေးကော်မရှင်ရုံးဖွင့်ပေးပြီးဒီမဲ့လောက်ကန်ဆောင်ရွက်ခွင့်ဒီမှာအကန့်အသတ်တွေရှိနေမယ်အတားအဆီးတွေရှိနေမယ်ဆိုရင်လည်းဒါရုံးဖွင့်တာပဲအဖတ်တင်နေအစိုးရရဲ့ပူးပေါင်းပါဝင်မှုကတကယ်တမ်းလိုက်လိုက်လေးလေးပါဝင်မှသာဒီကိစ္စကရှေ့ဆက်ပြီးသွားနိုင်မယ်လားလားဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်တွင်းရေးတွေရစဲဖို့အတွက်ကလည်းဒီကိစ္စကအများကြီးအကျိုးဝင်တယ်လို့ပဲကျွန်တော်ထပ်ပြီးတော့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဦးရထုတ်ပြောသွားတဲ့ချက်နဲ့ပတ်သက်ပြီးတော့ပဲအခြေခံမေးချင်ပါတယ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိစ္စပါဖွဲ့စည်းပုံပြင်ဆင်မှုကိစ္စဆိုတာမြန်မာစိုးရအနေနဲ့ဂရီကွေပြုထားတဲ့ချက်ထဲမှာပါပါတယ်ခုနဦးရထုတ်ပြောသွားတဲ့အထက်မှာဆိုရင်တော့ဥပဒေဘောင်အတွင်းအထူးဖြင့်လွတ်တော်ဘောင်တွေကနေပြီးတော့လောက်ကင်ဆောင်ရွက်မှုတွေရှိနေပါတယ်လောက်ခွင့်တွေပေးထားပါတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအလားအလာနဲ့ပတ်သက်လို့တို့ကတော့ရှေ့ကိုသွားပါတယ်လို့ပြောပါတယ်ဒေါက်တာရေမျိုးသိန်းဘယ်လိုမြင်ပါလဲအဲ
ကျွန်တော်အမြင်ကတော့ဗျာလက်ရှိလွတ်တော်တွေကနေသွားနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပေါ့လေအနောက်ဆုံးထွက်ရှိတဲ့ဒီပြင်ဆင်ရေးအကောင့်ထဲပုံမှုနဲ့ပတ်သက်တဲ့အစီရင်ခံစာအရကြည့်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကပုံမှာ95ခုလုံးကိုပြင်ဆင်ဖို့ဖြစ်နိုင်ခြေလုံးဝမရှိတာကိုတွေ့ရပါတယ်ဗျ။အဲ့တော့လက်ရှိအခြေအနေမှာအတိုက်ခံနိုင်ငံရေးအားစုတွေတိုင်းလာပြီးနောက်ပြည်သူလူထုတွေကတောင်းဆိုနေတဲ့ပြင်ဆင်ဖို့လိုအပ်တဲ့အဓိကအချက်တွေအားလုံးဟာအဲ့ကျွန်တော်ခုနပြောသွားတဲ့အဓိကပုံမှာ95ခုမှာအဓိကအကျုံးဝင်နေတာဖြစ်ပါတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာပြောရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအဲရှေ့မတိုးဘူး။တချို့ဘိုင်းတွေမှာတန့်နေတယ်။နောက်တချို့ဘိုင်းတွေမှာဆိုလို့ရှိရင်လုံးလုံးပြင်ဆင်လို့မရနိုင်တဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့နောက်တော့မှပြန်ဆုတ်တယ်လို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့ဒါဖွဲ့စည်းပုံပြင်ရေးကိစ္စပေါ့။တခြားခုနကဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာနိုင်ငံပြည်ပြောင်းလဲမှုတွေနောက်ဆုတ်သွားတဲ့အချိန်တွေမှာတွေ့ရတယ်ဆိုတော့ဖွဲ့စည်းပုံပြင်တခြားအချိန်တွေရောဘာတွေတွေ့ထားလို့လဲခင်ဗျာ
ဥပမာအပြင်ကျွန်တော်နောက်တစ်ချက်တွေ့ရတာပေါ့လေဥပမာတိုင်းမလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအပြစ်ခတ်ရစေးဆွေးနွေးတဲ့ကိစ္စပေါ့လေအဲဒီကိစ္စဟာလေပဲလက်တော့ကျွန်တော်လေ့လာသုံးသပ်ကြည့်ရသလောက်ဒါနောက်ပြန်ဆုတ်တဲ့ကိစ္စတစ်ခုလို့မြင်ပါတယ်အဲ့တော့တိုင်းမလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအပြစ်ခတ်ရစေးလက်မှတ်ရေးထိုးဖို့ကိုအဲဖြစ်လို့ဖြစ်ခင်အချိန်ကြတော့မှဒီနောက်ဆက်ဆွေးနွေးတဲ့အပိုင်းမှာမူလသဘောတူညီတာအချက်တွေကိုပြန်ဆွေးနွေးရတဲ့အနေအထားမျိုးရောက်ပြီးတော့နောက်ပြန်ဆုတ်သွားတဲ့သဘောကိုလည်းတွေ့ရပါတယ်ဗျ။အဲ့တော့အဲ့ဒီတိုင်းလာလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆွေးနွေးတဲ့ကိစ္စမှာလည်းကျွန်တော်အမြင်ကတကယ်လို့အစိုးရကသာဟဲ့လားတိုင်းလာလက်နက်ကိုင်ဖွဲ့စည်းတွေကိုတပတ်တပ်အဖြစ်ခက်ရစဲကြီးညာခဲ့မယ်ဆိုရင်ကျွန်တော်တို့ဒီအဖြစ်ခက်ရစဲကြီးဆိုတာယူဆွေးနွေးပြီးအကောင့်ထဲပေါ်နေစရာမလိုပဲနဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ကိုချိုးတက်သွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
နောက်တစ်ချက်ကျွန်တော်ပြောချင်တာလေးက
ဟုတ်ကဲ့
ဒီတိုင်းမှာလည်းငါ့ဖွဲ့စည်းတွေနဲ့လက်ရှိအခြေအနေအထိအစိုးရဆွေးနွေးနေတော့လည်းပဲဒီနေ့ဒီချိန်အထိဒီတိုင်းမှာလည်းငါ့ဖွဲ့စည်းတွေကိုမတရားသိမ်းလာနေပယ်ဖြတ်ခြင်းမရှိသေးတာဟာလေနှစ်ဖက်အကြားယုံကြည်မှုတည်ဆောက်ရေးမှာအာဏာပြစ်စီတယ်လို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်လေလိုက်ပေါ်မှာတော့ရှင်မိများဆွေးနွေးလို့တော့ရှင်ချို့လဲရောက်နေပါတယ်အဲ့တော့ကျွန်တော်ရင်ဆုံးကိုငင်းချမ်းမွန်ထိုင်းနိုင်ငံကိုငင်းချမ်းမွန်ဖိတ်ခေါ်ချင်ပါလေတူတူတူလေးဆွေးနွေးလို့ရပါတယ်ဒေါက်တာရေမျိုးသိန်းရှိပါတယ်ဦးမင်းလွင်ဦးရှိပါတယ်ဆွေးနွေးရပါတယ်မေးမြန်းရပါတယ
်ဟုတ်တယ်မှငင်းချမ်းမကျွန်တော်အမြင်ပြောရင်တော့မြမကြီးကအပေါ်ရန်ရောအဖြစ်ပြောရင်တော့တိုင်ငယ်နှေးကွေးတာလို့ပြောရပေမဲ့တိုင်ချောင်းမွန်ဘက်ကပဲဥတီသာစီမြေလို့ထင်ပါတယ်ဘာကြောင့်ဒီလိုပြောလဲဆိုတော့ဒီလောက်ပိုင်ခွင့်ရှိတဲ့လူကြီးတွေမိခွန်းတွေနောက်ထောင်ကြည့်မယ်ဆိုရင်တပတ် ညီညာကြီးပတ်သက်တာဒီနိုင်ငံရေးနဲ့ပတ်သက်တာစူနီပွဲဆက်ပြီးလုပ်မယ်ဒီကူတိုင်းလုပ်မယ်လို့သူတို့ကဒါဒီဇိုင်းမှမှဆက်ပြီးပြောနေတော့မှာပဲဒါဒီလိုပြောတာလည်းတမျိုးမထင်စေချင်ပါဘူးအဲလက်ရှိမြန်မာအရေးရဲ့ပဂတိပြစ်စင်ကိုအလုံးကြီးမယ်ဆိုလို့ရှိရင်တော့အဲစင်မီတစ်စင်ဒါအစစ်တက်လာတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုညဉ့်ညံမော်တော့တဆင်းတက်သွားတယ်လို့မြင်တယ်ပေါ့နော်နောက်တစ်ဦးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံကကိုနေဦးလင်းတူတုတ်နဲ့ဆွေးနွေးမြေများလို့ရပါတယ
်ဟုတ်ကဲ့တူတုတ်ပြောရမယ်ဆိုရင်တော့ဗျာအဲဒီလို critical အခြေအနေမျိုးမှာဘက်အားလုံးက neutral မှာရှိနေဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဗျာ neutral ဆိုတာကဘာလဲဆိုတဲ့အခါကျတော့ဘယ်ဘက်ကိုမှအဆုံးမရောက်ပဲနည်းနည်းလေးတမတ်ကြကြအချိန်လေးယူပြီးတော့critical position မှာစဉ်းစားရင်ပိုကောင်းတယ်လို့ထင်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးမယ်ရဂန္ဒီကာလမှာဗိုလ်ချုပ်အောင်ဆန်းစလုပ်ခဲ့တဲ့အချိန်မှာဟိုဒီနေ့ပြန်သုံးသပ်လို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဟာနည်းနည်းလောသလိုဖြစ်သွားတဲ့အတွက်နောက်ပိုင်းပြဿနာတွေ150 60လောက်ဒီနေ့တည်းရင်ဆိုင်နေရသေးပဲလို့ကျွန်တော်ကတော့ပြန်သုံးသပ်လို့ရပါတယ်။ဒါကဘာလို့ထောက်ပြီးပြောတာလဲဆိုတော့အခါကျတော့88ခုနှစ်ရေးခင်ကာလမှာဦးလူပါပြောသွားကြလေဆိုတဲ့အခါကျတော့ဘိုးကျောင်းအောင်ဆန်းနည်းနည်းဆန္ဒစောသွားသလားမသိဘူးတဲ့ဘိုးကျောင်းအောင်ဆန်းကလွတ်လပ်ရေးယူတာနည်းနည်းစောသွားတယ်ဆန္ဒစောသွားတဲ့အတွက်မှားသွားတယ်လို့သူကထင်တယ်လို့ပြောပါတယ်ခင်ဗျအဲ့ဒါဘာလဲဆိုတဲ့အခါကျတော့ဒီနိုင်ငံတစ်ခုကိုလွှဲပြောင်းနဲ့အာဏာအလွှဲပြောင်းလုပ်တော့တဲ့အခါမှာခေါင်းဆောင်တွေကြည့်ပဲရှေ့သွားလို့မရဘူးဗျာနောက်ကလိုက်နေတဲ့လူပြည်သူလူထုတည့်ရလုံးကနေပြီးတော့တန်ကြီးလည်းကြီးကိုအတူတူလိုက်သွားမှဒါလင်းရှေ့ကိုရောက်မယ်ဆိုတဲ့အပိုင်းမျိုးဟိုဒီနေ့ကိုမင်းတင်အရှင်တို့ထင်ပါတယ်ကျွန်တော်မင်းတော့မင်းပါတယ်သူပြောတဲ့စကားအရ
မ်းဆိုရင
် institution deployment ကအရန်ကိုလိုနေသေးတယ်လို့ကျွန်တော်ကတော့ဒီလိုပဲတွက်ပါတယ
်ဟုတ်ကဲ့
ဒါကြောင့်ဒီနေ့ neutral လေးမှနည်းနည်းလေးစဉ်းစားပြီးတော့ပိုကောင်းအောင်စဉ်းစားပြီးတော့အလုပ်လုပ်ကြရင်ကျွန်တော်တို့ရဲ့လာမယ့်အနာဂတ်နိုင်ငံသူနိုင်ငံသားများလူသားများကျွန်တော်တို့မြန်မာနိုင်ငံသားများအတွက်ပိုကောင်းအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်ကတော့ပို့ပြီးတော့နှိမ့်သက်တဲ့သဘောရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်တဦးပါကျွန်တော်ဆက်တဲ့ဖိတ်ခေါ်ချင်ပါတယ်ကိုတီးလေမူထိုင်းနိုင်ငံကကိုတီးလေမူဆွေးနွေးလို့ရပါတယ်မေးမြန်းရင်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့အခုအလက်ရှိအစိုးရအရင်အစိုးရဒီမျိုးကြီးပြီးမှအစိုးရတွေမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ကြာဒါဖြစ်လို့လဲဆိုတော့အခုနိုင်ငံတကာအကူအညီပေးတဲ့ဒီကြီးဒီမှာအလုံးအကူအညီအလုံးအားတော့ပြည်သူအတွက်ဘာမှအကျိုးမရှိပါဘူးအကျိုးမလုပ်ပါဘူးအဲ့ဒါကျွန်တော်အရင်အားဆိုရင်တော့သူတို့ရဲ့တပ်စခန်းတွေကဝါလုံးတိုင်းနဲ့ပဲသူတို့တာရတော့ကျွန်တော်တွေ့ရတယ်အခုချိန်မှာကျတော့နော်ဒေါက်တာစစ်ကြီးကိုနော်လွတ်တော်တဲ့ဝင်တယ်လွတ်တော်တဲ့ဝင်ပြီးတော့နိုင်ငံတကာအကူအညီအများကြီးရတယ်နိုင်ငံတကာအကူအညီရပြီတဲ့တခါတည်းသူတို့စစ်တပ်စခန်းတွေကအခုဆိုရင်လိုက်ကြည့်ပါကျွန်တော်ပြောရင်လာနော်သူတို့တပ်စခန်းတွေကတကယ်เนี่ยกองกองนี่ลุกท้าပြီးတော့သူရဲ့ကွန်ကရစ်တွေနဲ့လက်တဖောင်တော့သူတို့လုတ်ထားတာเนาะဧကရာနဲ့ချီတော့သူတို့လုတ်ထားတာသက်သခံပေါင်းမြောက်များသွားပါပဲဗျအဲ့ဒါကြောင့်မို့ဒီလက်ရှိအစိုးရအဖွဲ့အစည်းတွေကစစ်တပ်ရဲ့အင်အားကိုဖြစ်တင်တယ်သူတို့တိုင်းသားလက်နက်ကန်အဖွဲ့အစည်းတိုင်းသားပြည်သူတို့တနည်းမဟုတ်တနည်းဒုက္ခပေးမယ်ဆိုတာကျွန်တော်ပြောတာကိုစောက်ကြည့်ဖို့လိုပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုတိလေမူကျေးဇူးပါခင်ဗျာဦးဆွေးနွေးသွားတဲ့ထဲမှာကိုတိလေမူကတော့လက်ရှိဆွေးအောက်ကိုဒီမိုစီပေးမယ်ဆိုတာမယုံပါဘူးတဲ့ဒါပေမဲ့ကိုနေဦးလင်းကတော့ဒီအခြေအနေနဲ့ပတ်သက်လို့လက်ရှိသွားနေတဲ့အခြေအနေနဲ့ပတ်သက်လို့မလောဘူးဆန္ဒမစောဘူးဆိုတာနဲ့အဲပြည်သူတရားလုံးကိုယ်တိုင်ပါဘူးပါဝင်နိုင်တဲ့ပါဝင်ဖို့ပြည်သူတရားလုံးမှလည်းတာဝန်ရှိတဲ့သဘောမျိုးပြောသွားပါတယ်ကိုငင်းချမ်းကိုညင်းညံမုံကတော့လက်ရှိအနေနဲ့ဆွေးအောက်အနေနဲ့သူတို့ဂတိကဝတ်တွေပြောနေတော့မယ်သူတို့အနေနဲ့လုပ်နေတော့မယ်ဆိုတဲ့အမြင်တစ်ခုရှိပါတယ်အဲ့တော့ဒေါက်တာရေမျိုးသိန်းအရင်သူတို့ရဲ့ဆွေးနွေးချက်နဲ့ပတ်သက်လို့ဗာများတုံ့ပြန်ဆွေးနွေးလို့ပါလေ။အ
ဲကျွန်တော်အမြင်ကတော့ဗျာလက်ရှိအချိန်ဒီမှာဟိုအရေးအကြီးဆုံးကတော့ကျွန်တော်အမြင်ကတော့ဒီနိုင်ငံရေးရပွင့်လင်းမြင်သာမှုရှိတဲ့တွေ့ဆုံဆွေးနွေးမှုဟာအရေးအကြီးဆုံးပဲလို့မြင်ပါတယ်။ခုနကတယောက်ဆွေးနွေးသွားတယ်လို့ပေါ့လေကျွန်တော်တို့တိုင်းပြည်ရဲ့လွတ်လပ်ရေးမတိုင်မီနဲ့လွတ်လပ်ရေးရပြီးကာလတစ်လျှောက်မှာကြည့်လို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာနိုင်ငံရေးရသွေးဆုံဆွေးနွေးတဲ့သဘောဝိုင်းချင်းချင်းမှုဟာတော်တော်နည်းကြတာကိုတွေ့ရပါတယ်။အဲ့တော့လုံခဲ့တာတွေအားလုံးကလည်းနိုင်ငံရေးအချက်အလက်ကိုပြေလျော့ယူအဲကိုကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ယူအပေါ်ရန်ဟိုကာရောမီသွေးဆုံဆွေးနွေးရေးမျိုးပဲဖြစ်ခဲ့တာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့အချက်အလက်ကိုကျော်လွှားနိုင်မှုဆိုတာ
ကျွန်တော်မြင်ကတော့ဒေါ်ဆန်းစုကြည်လည်းအဆိုပြုထားတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတော့တိုင်းမားကိုယ်စားလှယ်ကိုပါထည့်ပြီးတော့နိုင်ငံရေးရစပွဲဝိုင်းဆွေးနွေးမှုတစ်ခုလုပ်တယ်လို့မြင်ပါတယ်အဲ့ဒီကနေတစ်ဆင့်နိုင်ငံရေးသဘောတူညီချက်တစ်ခုရအောင်ရောက်အောင်ဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့အဖြေရှာသင့်တယ်လို့ကျွန်တော်ကယူဆပါတယ်ဗျာ
ဟုတ်ကဲ့ကိုမင်းလွင်ဦးသူတို့ဆွေးနွေးချက်တွေနဲ့ပတ်သက်လို့တုံ့ပြန်ဆွေးနွေးပြပါဦး
ကျွန်တော်တို့ဒီလိုမျိုး institution တွေပေါ်ပေါက်ဖို့ကိုလုံးလုံးမရဘူးဆိုတာကိုကျွန်တော်လက်ခံပါတယ်။အစိုးရအသိတည်ထောင်ပြီးတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလွတ်လပ်တဲ့သင်္ဘင်ပွဲဒီကွင်းကြီးတည်ခဲ့တယ်လို့ဆိုပေမဲ့လည်းမှတ်ပုံတင်ထားပြီးမှတ်ပုံတင်ခွင့်ပြုလိုက်ပြီးဆိုတဲ့အသင်းအဖွဲ့ဟာအတော်နည်းတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဥပမာအားဖြင့်ကျွန်တော် INGO တွေနဲ့ပတ်သက်လို့ရှိရင်နိုင်ငံအစိုးရမဟုတ်တဲ့နိုင်ငံကအသင်းအဖွဲ့တွေနဲ့ပတ်သက်လို့ရှိရင်ဒီမှာပုံတင်ကြတဲ့အသင်းအဖွဲ့ဆိုတာတော်တော်ရှားတာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါပြည်တွင်းမှာတည်ထောင်ထားတဲ့အဖွဲ့တွေကလည်းတည်ထောင်ခွင့်ပြုလိုက်ပြီးဆိုတော့လက်မှတ်ရတော့မရသေးဘူးနဲ့တည်ထောင်ထားတဲ့မှတ်ပုံတင်ထားတဲ့ဖြစ်တယ်။ဒါရီနဲ့ပဲသွားနေရတဲ့ဥစ္စာကအခု၄နှစ်နီးပါးရှိလာပြီဖြစ်တယ်။ဒါရီကိုပြင်နိုင်မှသာကျွန်တော်တို့အစိုးရပြောတဲ့လူလက်စွာအသင်းပြင်းဖွဲ့စည်းမှုတွေရှိမှသာအစိုးရရဲ့ဌာနဝိုင်းဆိုင်ရာကိစ္စရနေပါတချို့ဝိုင်းကူနိုင်မယ်ပူပေါင်းဆောင်ရွက်နိုင်မယ်အပြန်အလှန်ထိန်းညှိနိုင်မှာဖြစ်တယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်စူဝေးခွင့်စီတန်းလက်လေခွင့်ဆိုတာတွေကိုလည်းအစိုးရကနေပြီးတော့ပြည်သူလူထုတွေရဲ့စံတန်းနဲ့အညီလွတ်လပ်စွာထုတ်ပေါ်ခွင့်ကိုခွင့်ပြုပေးတယ်။ဥပဒေအရပြဋ္ဌာန်းထားတာဟုတ်တယ်။ဒါပေမဲ့လက်တွေ့မှာတကယ်တမ်းမဖြစ်နိုင်ဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်။အားလုံးအချင်းချင်းပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေပြည်ဌာနကလည်းကျွန်တော်တို့ပြည်သူတွေကိုအကျိုးပြုတဲ့ဥပဒေတွေပြည်ဝေးဖို့လိုတယ်။တရားစီရင်ရေးဌာနကလည်းအုပ်ချုပ်ရေးတို့ဥပဒေပြည်ရေးတို့ ਨੇ ကျင်းကွာပြီးတော့လွတ်လပ်တဲ့တရားစီရင်မှုစနစ်တွေရှိမှသာကျွန်တော်တို့မြန်မာနိုင်ငံရဲ့အရှိအလားလာကောင်းဝင်လို့ကျွန်တော်တို့ထင်တယ်
။ဟုတ်ကဲ့
သူတည်းကကျွန်တော်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရှိရင်နိုင်ငံသားယဉ်ကျေးနာမှုတွေမဝင်လာဘူးမဝင်လာဘူးပြောတယ်။တကယ်မဝင်လာတာမြန်မာနိုင်ငံမှာတရားဥပဒေစိုးမှုမရှိသေးလို့ကိုဝင်မလာတာဖြစ်တယ်။လက်ပြီးလက်ယူစနစ်ကိုတိုက်ဖြတ်နိုင်မှသာနိုင်ငံသားကုမ္ပဏီတွေနဲ့ဝင်ရောက်ယဉ်ကျေးမြုံနာပြီးတော့တိုင်းပြည်အနေနဲ့စီပင်ဝါပြောလာနိုင်မယ်လို့ကျွန်တော်တို့ထင်မိယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တချို့သရရှင်ချိုးကအီးမေးလ်စာရေးပို့ပို့ထားရရှိပါတယ်။တချို့ကျွန်တော်ရွေးပြီးတော့ဖတ်ပြပါမယ်။ရေစုံဦးလာမြင့်ဒီဦးတန့်ဂေဟာနှစ်တရာမန္တလေးကနေပြီးတော့သူရေးထားတယ်ကျွန်တော်ပဲဖတ်ပြပါမယ်။ယနေ့မြန်မာနိုင်ငံရဲ့ရက်တည်နေရတဲ့အကြောင်းမှာတဲ့2008ဖွဲ့စည်းပုံအတိုင်းဒီစစ်တပ်ကနေပြီးတော့လွှမ်းမိုးထားတဲ့ဝါဒနဲ့ဒီကလထိုင်ကမခွာရက်နိုင်ဘူကျုပ်အဟောင်းသစ်စီယိုတဲ့များကြောင့်ဖြစ်ပါတယ်တဲ့။ဘယ်သူတွေပါပဲပြောဘလူပဲရေးရေးဘူကျုပ်ကြီးများကတော့ရုံအောင်ဖြီးပြီးတော့ဒီမဟာဗျူဟာနဲ့ကဘာရောမြန်မာရောဟာအပြော့ဆွေးနေပြီဖြစ်ပါတယ်တဲ့။ပြီးခဲ့တဲ့နိုမာလာ9ရက်နေ့ကအမေစုပြောခဲ့တဲ့လူလူထွက်ပေါက်2015ပီမာအာတဲ့ရွေးကောက်ပွဲနဲ့လူလူအောင်တန်းဘဝညံအောင်လွှတ်တော်ကြီးကိုတိတ်ပိုက်ကြဖို့အကြံပြုတင်ပြပါတယ်တဲ့ဒါတော့ဥလာမြင့်ရဲ့စာပါနောက်တစ်ခုရဲ့စာတော့ကိုဦးရှမ်းပြည်တောင်ပိုင်းနဲ့ဒါတော့မတ်တင်ထိုင်ဖတ်ပြပြပါဦ
းဟုတ်ကဲ့ပါရှင်ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲမှုများရပ်တန့်နေပြီလို့ပြောခဲ့ရင်Democratize လုပ်ပေးရမှာထိတ်ဆုံးကတာဝန်ရှိတဲ့အတိုက်အခံအင်အားစုများရဲ့ performance များလည်းရပ်တန့်နေပြီဆိုတဲ့အတိတ်ပဲထွက်ပါလိမ့်မယ်။ပြုပြင်ပြောင်းလဲရေးကိုလှိုင်းသုံးဆင့်နဲ့လုပ်ခဲ့တဲ့သမရဦးသိန်းစိန်ကိုယ်တိုင်လည်းသူတွက်ထားသလောက်မလွယ်တဲ့အခြေအနေကိုသဘောပေါက်သွားခဲ့တာလည်းဖြစ်နိုင်တယ်လို့ကဘာကပြီးမဲ့နောက်ထပ်ရမှတ်တဲ့အတွေ့ရွှေ့ကွက်တွေကလည်းရှိချင်းရှိနေမှာပေါ့။ဆယ်စုနှစ်တွေနဲ့ချီပြီးလုပ်ခဲ့တဲ့ socialist ခေပြောင်းတော်လှန်ရေးဆိုတာတောင်ပြောင်းနိုင်ခဲ့ပါပြီလို့ဘယ်တော့မှမပြောနိုင်ခဲ့ပါဘူး Democratization မှာတွန်းအားတစ်ခုဖြစ်တဲ့ media တွေရဲ့ခြေလှမ်းတွေကိုလည်း e-law အပါအဝင်အခြားစီးလို့ရစေတဲ့ law ပေါင်းများစွာကမျက်စောင်းထိုးနေမြင်ဆိုတာတော့ထို့ကြောင့်ဤသို့ပေါ်ပြလို့ရည်ထားပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒါကိုကြီးရှမ်းပြည်တောင်ပိုင်းသူရဲ့ပေးစာဖြစ်ပါတယ်အဲ့စာထဲမှာထူးခြားခြားလေးအတိုက်ခံနေရဲ့ performance ဆိုတာသူကသုံးသပ်ထားပါတယ်သူကရက်တက်နေတဲ့သဘောလို့ပြောပါတယ်ခင်ဗျာဒေါက်တာရမျိုးသိန်းအခုလို့တော့ရမျိုးသိန်းကိုမေးချင်ပါလေအခုလိုအခြေအနေမှာရှင့်တိုးနိုင်တဲ့အခြေအနေမှာအတိုက်ခံနေရဲ့လှုပ်ရှားမှုတွေရပ်တန့်နေတဲ့သဘောကိုလည်းသူကသုံးသပ်ထားပါလေကိုရမျိုးသိန်းရဲ့အမြင်သိချင်ပါလေအဲ
လက်တော့ဒီကမ္ဘာပေါ်ကြီးစစ်တော်တွေမှာအဲဒီမကြသိမီရဲ့ဘိုင်းလုံးကဒီဥအောင်တောင်းကိုကျွန်တော်တို့အမေရိကန်ကဒီပိတ်ဆို့အရေးယူတဲ့စီရင်ထဲမှာဖိတာနဲ့ပတ်သက်ပြီးတော့အဲဒီတော်စုလွတ်တော်တစ်ခုလုံးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့ဖြစ်ရပ်တစ်ခုဖြစ်ခဲ့ပါလေ။အဲ့ဒီဖြစ်စဉ်ကိုကြည့်လို့ရှိရင်တော့ဒါဟာ ပြောင်းစုလွတ်တော်ထဲမှာဟောတည်သူလွတ်တော်ထဲမှာဟောအတိုက်ခံအင်အားစုတွေရဲ့အင်အားဟာတော်တော်လေးကိုကျဆင်းလာတယ်လို့ပြောလို့ရတဲ့အနေအထားမျိုးကိုတွေ့ရပါတယ်။နောက်ပြီးတော့သူရဲ့ performance ကလည်းပြည်သူလူထုကိုမျက်နှာမူတဲ့အပိုင်းတော့ပြည်သူလူထုဘက်ကနေရပ်တည်တဲ့အပိုင်းတွေမှာချွတ်ချော်မှုတွေရှိနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။အဲ့တော့အဲ့ဒီအပိုင်းနဲ့ပတ်သက်လို့ရေကူးရကျွန်တော်ကသဘောတူပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးချုပ်မိခြင်းပါတယ်ခတ်တူတူတူလေးပေါ့ကိုရံမျိုးသိအရင်ဖြစ်ပြီးပါအခုလိုအခြေအနေတွေရှေ့မတိုးနိုင်ဖြစ်သွားတဲ့အခြေအနေတွေဘာကြောင့်လို့ချုပ်ပြီးတော့သုံးသပ်လို့ရနိုင်လဲခင်ဗျ။
အဓိကကတော့အဓိကတာဝန်ရှိတာကတော့အစိုးရပါပဲဗျ။အစိုးရရဲ့နောက်အာဏာရပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနှစ်ခုရဲ့ဆန်းဆောင်ရှိအာဏာပုဟာအဓိကအချက်လို့ကျွန်တော်ကမြင်ပါတယ်
စွမ်းဆောင်ရည်အားနေတာလားသူရဲ့ political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒအားနေတာလားမရှိတာလားဘယ်လိုမျိုးခွဲနိုင်လဲခင်ဗျ။ဟ
ုတ်ပါတကယ်တော့တိုင်းရင်းသားပြည်သူလူထုရဲ့ရှင်ထဲမှာရှိနေတဲ့ဆန္ဒသဘောထားအမှန်ကိုပေါ်ဆောင်ပေးနိုင်တဲ့နိုင်ငံရေးရှင်မှန်းချက်အပိုင်းမှာအားနေပြီးတော့ကိုယ့်ဖွဲ့စည်းနဲ့ကိုယ့်တူချင်းစီရဲ့အကျိုးစီးပွားကိုအဓိကဥတည်တဲ့နိုင်ငံရေးဥတည်ချက်ကရှိရောက်နေတဲ့ပြဿနာပဲလို့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့အချိန်ဒီ10မိနစ်လောက်တော့ရပါတယ်။ကိုမင်းလွင်ဦးမေးချင်ပါတယ်။ခုနကကျွန်တော်မေးတဲ့မိကုန်းပါ။အခုလိုအချိန်ဒီရှေ့မတိုးနိုင်မနဲ့တန့်သွားတယ်။နောက်ဆုံးတချို့နောက်ဆုံးသွားတဲ့အချိန်ဒီဘာကြောင့်ဖြစ်လာရလို့ထင်ပါလဲခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်တို့စိုးရရဲ့ဂရိကဝတ်ဒီအတိုင်းလိုင်းနာဆောင်ရွက်မှုအားနေတဲ့အတွက်ဒါတွေဖြစ်ပေါ်လာတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်။အဲ့တော့ကျွန်တော်တို့စိစက်ငြိမ်းချမ်းရေးတွေလုပ်တယ်။တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆွေးနွေးတဲ့အချိန်ပေါင်းလည်းမနေတော့ဘူးတော်တော်များများသဘောတူပြီးအားလုံးအဆင်ပြေကနေကြတော့မှတပြည့်ကြီးရဲ့နယ်ပြတ်ခဲ့တဲ့ဥစ္စာတွေရှိတယ်ထို့နည်းတူစွာပဲကျွန်တော်တို့ဒီအသင်းဖွဲ့လုပ်ငန်းတွေပေါ့တရားစီရင်ဆိုင်ရာလုပ်ငန်းတွေမှာပေါ့လွတ်လပ်စွာစီမံဆောင်ရွက်နိုင်နေဆိုရင်လည်းယခုချိန်ထိအစိုးရအာဏာပိုင်တွေကနေပြီးတော့အမိန်ပေးခိုင်းစေမှုတွေကိုအောက်ခြေကလိုက်လံပြီးတော့လုံးဆောင်ပေးနေရတဲ့တာဒကားတွေရှိနေသေးတဲ့အတွက်ကျွန်တော်တို့ကတော့အစိုးရရဲ့လူ့စာလောက်ကန်ဆောင်ရွက်မှုအပေါ်မှာတော်တော်ကြီးကိုတန်မြတ်ဖြစ်တယ
်
နောက်ပြီးတော့ဒီတရားစီ
ရင်ကျွန်တော်လက်ချုပ်ပေးပါခင်ဗျာအချိန်စီတော
့ပြည်ပြည်နေပေဒီမှာလည်းအုပ်ချုပ်ရေးနေပေတို့ကအစပေါ်နေအားလုံးအများပြည်သူအကျိုးကိုမကြည့်ပဲနဲ့မိမိတို့ပါတီအကျိုးမိမိတို့ရဲ့အကျိုးကိုသာကြည့်ပြီးတော့ဥပဒေတွေပြဋ္ဌာန်းနေတဲ့အတွက်ဒီလိုဖြစ်တယ်လို့ပဲကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဒါရိုက်လေးလိုက်အစီအစဉ်ဒီမှာအချိန်လေးဆီတော်လို့ပါပေါင်းဆွေးနွေးပြီးတဲ့ဒေါက်တာရေမျိုးသိန်းကဦးဒီမင်းလွင်ဦးကိုကျွန်တဲ့ပေါင်းဆွေးနွေးကြတဲ့သရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီမှာကျွန်တော်ရန်နာခွင့်ပေးပါ
ကိုသားညိုဦးစီစဉ်ပြီးထုတ်လုပ်သူမတ်ဆွမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထ ਾਇ ရလီလိုက်အစီအစဉ်ပဲဖြစ်ပါရရှင်ကျမတို့ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့သတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးမှာပ
ါတရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ခေါင်းဆောင်တွေဟာတရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးဇုန်အတွက်ပနမခွင့်ပြုပေးလိုက်ပါတယ်။ American ဥဆောင်တင်ပြတဲ့အစီအစဉ်ဆောင်လွတ်လပ်စွာကုန်သွယ်ခွင့်ရရှိရေးစူးစမ်းနေခဲ့တဲ့တရုတ်အစိုးရအတွက်ဒီလိုမျိုးခွင့်ပြုချက်ရလိုက်တာဟာအောင်မြင်မှုတည်းရဲ့လို့ရှုမြင်ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတောင်းဆိုပြီးတော့သတင်းပတ်တွေအတော်ကြာသပိတ်စခန်းဖွင့်နေသူတွေလမ်းမတွေပေါ်မှာနေရာယူထားတာကနေဖမ်းပေးဦးဆိုရင်ဖမ်းခံရမယ်လို့ဟောင်ကောင်အစိုးရအရာရှိတူကသတိပေးသွားပါတယ်။ဆန္ဒပြသူတွေလမ်းတွေပေါ်ကနေငြင်းငြင်းချက်ချက်နဲ့မြင်းမြန်ဆန်ဆန်ထွက်သွားကြဖို့အတွက်ဟောင်ကောင်အစိုးရအဖွဲ့အတွင်းဝင်ချုပ်ကတိုက်တွန်းသွားတာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ဒီလာရာနဲ့အမျှကမ္ဘာအင်အားကြီး6နိုင်ငံအုပ်စုနဲ့အီရန်နိုင်ငံကညှိနှိုင်းရေးမှုတွေအခုအင်္ဂါနေ့မှာနောက်တကြောအစည်းအဝေးကျင်းပသွားကြပါတယ်။အီရန်နိုင်ငံသားရဲ့ဝင်ကြီးအမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ဥရောပသမ္မတကိုယ်စားလှယ်သူတို့သုံးဦးနှစ်ရက်ကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအခုလိုမျိုးထူးခြားရရလမရှိဘဲနဲ့ဆွေးနွေးပွဲထပ်လုပ်တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုမအေးသန္နာကျော်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Basco Bolarish ဖြစ်ပါတယ်ရှင်။ VOA American တမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ3240 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်မကတင်ပြထိုက်ပါ
This program has come to you from the Voice of America, Washington.